The Life Core, A Success Story 1-3
A Thet Da Yi Do Che Aung Min Chin A Chao Ya Dip Ma Thong
Translated into Burmese from English
Aung Bada Ma Myanmar Bada Do Bian Su Tha Chin
By Paul Bucknell
William Bada Bian Su Tha Di
Produced by Biblical Foundations for Freedom www.foundationsforfreedom.net Releasing God's Truth to a New Generation
Paya Thakin Ni Tama Taya Ko Myu Set Tit Do Si Do
So we're going to go through a series, The Life Core, Discovering the Heart of Great Training.
So today
So there's several things during the morning here. We'll talk about the Life Core, and we're going to talk about how God works in our lives as His people. We also are going to tie that into how do we bring back a desire for God's word in our life or the people around us that we work with. And I'm just so excited. Because God brings the most profound and deep truths to be simple so we can understand them. So I will lead this time opening in prayer and you'll translate. Oh Father in heaven, you are so great and mighty. We are always so humbled that you would call us to be your people. That you would give us your life. That you would send Jesus to die on the cross for us. That we could be like you. That we could serve with you. We ask right now to reserve this time for you to work in our lives. We ask that you would keep the evil one away from us to disturb and distract us. That you would clear from us our sins and forgive us that we could hear from you, our Father. Teach us. Bless us. In the great name of Jesus, we pray. Amen. So we're going to have three parts that we're going to talk about. And the first one is the source of life. I always find it interesting that often you go across a real big river. I just crossed a big river in Shanghai yesterday. It separates Shanghai into two, the west and the east. But you know, I always ask, I don't know about you, where do these rivers begin? Sometimes I'm climbing a tall mountain. And the best paths are when they're near rivers because you can drink. Yeah.
ဆိုတော့ဒီအကောင်းဆုံးနေရာကဆိုလို့အဲ့ဒီချောင်းနေနာမှာရှိတယ်ဆိုရင်ရင်ငတ်တယ်ဆိုတာမရှိဘူ
း As you get higher in the mountain the river gets smaller
ဆိုတော့သူနေတောင်ပေါ်မှာတက်လေလေချောင်းမြင့်ရေကတေးလေလေတေးလေလေဖြစ်တယ
် And you say well where does it begin
ဆိုဘယ်ကစားလာလဲ
And sometimes if you ever get to the beginning maybe it comes out of a rock
ဆိုတော့ခါလာကျဲကြောက်တုံးအကြီးကြီးကြားထဲကလည်းထွက်လာတယ်ဖြစ်နေတာပေါ့
That's what we're going to do in this first messages here talk about the source of life where it begins
ဆိုတော့ဒီကနေ့ဆွေးနွေးမယ့်အရာကအဲ့လိုမို့မြစ်အချောင်းအကြီးကြီးတွေရဲ့အရင်အမြစ်ကိုလိုက်ပြီးတော့စုံစမ်းမှဖြစ်တယ်ဒီဘဝရဲ့တော့ချက်အရင်အမြစ်ကဘယ်ဟာတော့ဖြစ်မလဲပေါ့နော်ကိုယ်ကောက်ပြီးတော့ဆက်ဖွဲ့ကြမှာဖြစ်တယ
် For wherever you are in your Christian life the key to Christian life is knowing and identifying that source and being close to it
yes in my christian ယုံကြည်သူတယောက်ဆိုတာဒီအသက်ကအရင်အမြစ်ကိုကောင်းမွန်ဆိုတိကျွမ်းနားလည်ခြင်းဖြစ်တယ
် so yeah join with me as we begin to reflect a little bit where does our spiritual life come from
ဆိုတော့ကျွန်တော်နဲ့အခုလိုက်စဉ်းစားပေးပါကျွန်တော်ရဲ့အသက်ဝိညာဉ်ဟာဘယ်ကနေစပြုပြီးတော့အလာမလဲ
how many of you have read the book of acts
ဒီမှာရှိတော့တမန်တော်ဝတ်ထုချက်ဖတ်ဖို့ရလို့ရှိလာလက်ထောက်ပေးပါအောင
် Sure okay and what kind of church do we find there
Emma အသင်းတော်ဘယ်လိုမျိုးအသင်းတော်ကိုတွေ့ရလဲ
We often find a church of great miracles expanding and wonders
Emma အတော်ဘုံနမိတ်လက္ခဏာတွေနဲ့ကြီးမားသောအမှုတွေဖြစ်နေတာကိုတွေ့ရမှာဖြစ်တယ
် But I wonder when you go back to your churches do you think the same way about your local church
အဲ့တော့ဟောပြီတမန်တော်ဟုတ်ထချမ်းအသင်းတော်အကြောင်းကိုဖတ်ရင်းနဲ့ကိုယ်အသင်းတော်ကိုပြန်ကြည့်လိုက်ကိုယ်အသင်းတော်မဟာအောင်အော်ဘွေလက်ခဏကြီးကြီးမားမားနေဖြစ်သလားနည်းနည်းသေးလာတယ်မဟုတ်ဘူးလား
I know we like to tell the good stories the big stories those are great
ကျွန်တော်မှာကတော့သူများကိုတက်တည်ခံမယ်ဆိုတော့အကောင်းဆုံးလေးကိုရွေးပြီးတော့ပြောရတာပေါ့
But we don't like to tell the bad stories the sin problems
အဲ့ဒီအတင်းတော်မှာရှိတဲ့အာနေချက်အပြစ်တွေတော့မပြောလို့ဘူ
း Do you know what a balloon is? So a balloon is wonderful when it's all blown up.
အဲ့ဒီပူစီပေါင်းဟာကျွန်တော်မဟုတ်ပြီးတော့လုံးကြီးဖြစ်လာတဲ့ခါမှတော့လှတယ်
And it's pretty and the children can hit it and it flies.
အဲ့ဒီကစားလို့ရတယ်ပြန်လို့ရတယ
် But when the air goes out
ဒါမဲ့အဲ့ခဲကလေထွက်သွားရင
် Not very attractive.
ဆက်ကစားစရာမကောင်းတော့ဘူး
Yeah. Well, what about a kite? Do you have kites that you fly high in the air?
How do you fly? Soon. What do you have?
And it's wonderful when it's soaring back and forth. But without the wind?
And
so is the church without the Spirit of God.
ဒီတော့ဟာလေသရှင်တော်ဝိညာဉ်တော်မပါဘူးဆိုရင်အဲ့လိုပဲကြာသွားမှာဖြစ်တယ်အာမ
င် So we're trying to wonder okay we have a glorious church but why so much weakness
ကျွန်တော်အသင်းတော်ဟာဘယ်လောက်ပဲကြီးမားနေပါစေအာမင်ချက်ပေါင်းစုံနဲ့ပြည်လာတယ်ဘာကြောင့်လဲ
The balloon was made to have air and should take shape
ပူစီပေါင်းစုံတာလေနဲ့မှုတ်ဖို့အစကတည်းကလောက်တာဖြစ်တယ်
The kite was made to fly high in the air
အဆူဟာလေလေပေါ်မှာပြန်တန်းဖို့ကိုလောက်တာ
Church is designed to display the glory of God on earth
အသင်းတော်ဆိုရတဲ့ဒီလောကမှာဖျားရှင်ဘုန်းတော်ကိုထင်ရှားစေဖို့ရည်ရွယ်ပြီးတော့ဖျားဖန်ဆင်းတာဖြစ်တယ်
Amen
And so we're going to be asking we're going to be looking at ourselves say there's weakness
ကိုပဲကြည့်ပါကျွန်တော်မှအားနည်းချက်ရှိတယ
် but how can we get the glory of god back to ourselves
အဲ့ဒီကြီးမြတ်သောဘုန်းတော်ကိုကျွန်တော်တို့အထင်းမှာဘယ်လိုပြန်ယူလို့ရမလဲစဉ်းစားပါအခုတော့အားနည်းနေတယ်ကျွန်တော်ဘယ်လိုပြန်ယူမလဲ
now that spirit of defeat gets around us in many different ways
အဲ့ဒီကျွန်တော်ကကြဆုံးစေသောဝိညာဉ်ဆိုးဟာကျွန်တော်ကိုဘယ်လိုပြောနေဆက်ပြီးတော့ကြက်ဆုံးစင်ပြီးတော့ဆိုတော့ချောင်းကြည့်ပြီးတော့လက်ပတ်နေတာဖြစ်တယ
် And often when I go to seminars like this maybe sometimes there's a pastor here says I think next week I'm giving up.
ကျွန်တော်ဒီလိုမျိုးသင်တန်းပေးရဖို့ရများတယ်ပြီ။ကျွန်တော်ကြုံတာများတာကတိအုပ်ဆရာတွေကနားထောင်တယ်။အဲ့မှာတက်တဲ့ခံချက်ပေးတဲ့ခါမှာဆရာကကျွန်တော်ကတော့အရှုံးပေးနေပြီ။အောင်လဲမအောင်မင်းဘောတော့ဒီလောက်ထိလောက်တာမအောင်မင်းတော့တော့နောက်ပတ်လောက်ဆိုကျွန်တော်နားဖို့ပြင်ဆင်နေပြီ။ဆိုတော့လူတွေအများကြီးတွေ့ရတယ
်။ You know it's not that we suffer hardship. That's okay.
ကျွန်တော်တို့ရဲ့ဒုက္ခဆင်းရဲခြင်းပြည့်စုံလာမဟုတ်ပါဘူး။
We can be strong.
ကျွန်တော်တို့ကအင်းအားနဲ့ပြဝလို့ရတယ
် but when that discouragement comes in then we don't want to do anything
ဆိုရင်ကျင်းစိတ်တကြခြင်းရောက်လာတဲ့ခါမှာကျွန်တော်တို့ဆက်ချင်လမ်းမလှမ်းချင်တော့ဘူ
း you know the church however god has made it to be a success story
တကယ်တော့အသင်းတော်ဟာဆိုလို့ရှိရင်ဘုရားသခင်ကအောင်မြင်ကြောကြားဖို့ရန်ဖန်ဆင်းထားတာဖြစ်တယ်
amen
And I know the church in many areas across the world is failing.
ဒါပေမဲ့ဒီနေ့အသင်းတော်ကပါအနှံ့ပါအသင်းတော်တွေဟာကျဆုံးနေတာတော့တွေ့ရမှာဖြစ်တယ်.
You have probably heard that some churches are closing up in the UK and they're becoming mosques.
ကြားဘူးလားတော့မသိဘူး။ဒီဗြိတိန်မှာဆိုလို့ရှိရင်ဘောနောအသင်းတော်ကြီးကြီးမားမားကပြန်ပိတ်ရတယ်။ပြီးရင်အဲ့အသင်းတော်တွေမွတ်စလင်ပလေဖြစ်သွားတယ်ရှိတယ်အများကြီ
း but don't let that discourage you
any anyari ကြောင့်နေစိတ်တကြဆာအကြောင်းမရှိဘူ
း see the problem is whenever the church separates itself from god then there begins to be discouragement defeat and failure
so thin or ha အောင်မြင်မဲ့အစာကြဆုံးလာတဲ့အခါမှာအဲတခြားယုံကြည်သူကပါပေါ့နော်အဲစိတ်တကြလာတယ်ဆိုတော့
Right now the great harlot is reaching her tentacles her hands into all of our hearts and minds
ဒါကြဲ့ဖျားရှင်ရဲ့ကြီးမြတ်သောအကြံစီတော်ဟာကျွန်တော်တကူတော်ဟာကျွန်တော်တူးချင်းစီတိုင်းမှာကြီးမားသောအမှုပြုတ်ဖို့ရန်ချာဖွေနေတယ
် Maybe you can feel the great harlot's hand on your shoulder huh pushing
Sorry.
The great harlot touching your heart, the great harlot from Revelation.
Okay.
Trying to get into you, trying to press you.
Okay. ဘုရားရှင်ဝိညာဉ်တော်ရဲ့နှိုးဆော်ခြင်းပေါ့နော်ကျွန်တော်ရရှိနိုင်တယ
် And you feel the pressure, the attraction, the lust.
ဒီမကောင်းမှုယူပြုတ်ဖို့ရန်လို့ပါလေမကောင်းတဲ့ဆန္ဒတွေပေါ့နော်ကျွန်တော်တို့ထဲမှာလဲလာနိုင်တယ
် You see, this is only temptation.
အဒါတော့ဆုံဆန်းသွေးဆောင်ချင်းတော့ပဲ
The temptation has been with us even Jesus faced temptation
So ဆုံဆန်းသွေးဆောင်ချင်းဆိုတာကသခင်ခရစ်တော်ခက်ကြရရှိပြီယေရှုဘုရားသခင်ကိုယ်တိုင်ကဆုံဆန်းချင်းကိုခံရတာပဲ
Don't worry about temptation
ဆုံဆန်းသွေးဆောင်ချင်းတော့စိတ်အနှောက်အယှက်မခံပါနဲ့
Temptation is an opportunity to choose for God's glory
တကယ်တော့ဆုံဆန်းသွေးဆောင်ချင်းဆိုတာတင်တဲ့ကျွန်တော်အတွက်အခွင့်ထူဖြစ်တယ်ဘုရားရှင်ဘုန်းတော်ထင်ရှားဖို့ရကျွန်တော်တို့တင်တဲ့ကျွန်တော်မှရွေးချယ်စရာရှိလာတာက
ဆုံဆန်းသွေးဆောင်ချင်းတော့ A time that you can as a man or woman of God choose to let God be yours because you love him more than all ဆုံဆန်းသွေး
ဆောင်ချင်းရောက်လာတယ်ဆိုတော့ဘုရားရဲ့သားသမီးတွေအနေနဲ့ဘုရားရဲ့ကြီးမြတ်ခြင်းဘုန်းတော်ကိုထင်ရှားစေဖို့ရအခွင့်အရေးအကောင်းဆုံးဖြစ်တယ်အဲ့ဒီမှာဆုံဆန်းသွေးဆောင်ချင်းနောက်ကိုမလိုက်ပဲဘုရားကိုရွေးချယ်လိုက်ခြင်းဖြစ်
So right now we're going to be discussing a couple things. How do you get from defeat, discouragement to back where God wants us?
ဆိုတော့ကျွန်တော်အခုကြံ့ဆုံးနေတော့ယုံကြည်သူတယောက်အနေနဲ့အားဖြင့်ယုံကြည်သူအားဖြင့်အောင်မြင်တဲ့ယုံကြည်သူတယောက်ဖြစ်လာအောင်ကျွန်တော်ဘယ်လိုလုပ်မလဲ?
The other one, how do you maintain a close relationship with God?
ဘုရားသခင်နဲ့ရင်းနှီးကျွမ်းဝင်မှုကိုဘယ်လိုဆက်ထိန်ထားသလဲ?
And three, we're very concerned about training. How do you train other men and women of God to have that passion for him? So I'm going to try to connect you and show you through all these messages how to do that.
So I'm going to try to connect you and show you through all these messages how to do that.
Do you have eagles? In America we have big birds called eagles.
ကျွန်တော်တို့မှာအမေရိကန်မှာဆိုလို့ရှိရင်လင်းရုံအချစ်ချစ်ရေးတွေရှိတယ်ဒီမှာရောရှိလားမသိဘူး.
And they're very interesting because they don't seem to work very hard.
အဲ့ဒီလင်းယုံတွေဟာကြည့်လိုက်တဲ့အခါမှာအလုတ်တော်တော်ကျွတ်ကျွတ်ဆတ်ဆတ်လုံးမဲ့အကောင်မျိုးလူမမေရဘ
ူး Most of the time you see them high in the sky with their wings way out wide
မြတ်တော်အဖေတို့ကောင်းကင်ပေါ်ဟိုအမြင့်ဆုံးနေရာမှာတက်ပြီးတော့ပြန်မဲပြန်နေတာဘာမှအလုတ်မလုတ်တော်လို့ပဲ
You see they've learned a secret
တို့မှာတော့လှုပ်အချက်ရှိတယ
် So when they go down close to the earth
တို့ဒီမြေကြီးပြတ်ကို
They find that there's a place in between the valley where the air is hot and warm and it goes up high in the sky.
တို့အပေါ်ဆုံးကနေနေခြိုက်ဝန်းဒီထဲမှာလေပူရှိတဲ့နေရာလေပူတိုက်တဲ့နေရာနဲ့လေစင်းနဲ့အဲ့လိုတိုက်ပြီးတော့အဲ့လိုမျိုးလေတိုက်တဲ့အခါမှာလေရဲ့ဖြည့်အားကအပေါ်ကိုတက်သွားတာအဲ့လိုမျိုးရှိတဲ့နေရာကအပေါ်ကနေမြင်ရတယ်အဲ့နေရာမှာဆိုစင်းပြီးတော့သူအားကိုတုံးဆံမလို့ပဲလေရဲ့
So the physics of the principle of physics is heat rises.
So the yuba binga ni binga aya so le ai apu ye apu ga kan thok lai da po.
And God put that instinct into the bird. So when it wants to go high, it doesn't work hard.
Da jao phaya thakin ka di lu wa che ko lin yong a the ma the pe lai da lin yong wa lo ti de. A jao tu ga ခေါင်းအားအမြဲစိုက်ဆံမလို့ပဲအပေါ်ကိုအေးအေးဆေးဆေးလွယ်လွယ်တကူတက်သွားလို့ရတာဖြစ်တ
ယ် It finds one of these warm currents and puts its wings out and it brings it right up
ဆိုတော့သူ့အနေနဲ့သူ့အတောင်ပိုင်းလေးကိုဖြတ်ရုံပဲအဲ့ဒီအပူကသူ့ကိုအပေါ်ကထုတ်ပလိုက်တာ
So no matter how hard or discouraged you are
ဆိုတော့နေအနေနဲ့ဘယ်လောက်ဖြစ်စစ်လက်အကျပြီးတော့အားငယ်နေမစဲရေးမကြည့်ဘူ
း I want you to remember it's not that hard to get back
and it
Because that's what God's purpose. He made us for that very purpose.
ဘုရားသခင်ကအဲ့လိုမျိုးအပေါ်ကိုပြန်တက်ဖို့အလိုရှိတယ်။အဲ့ဒီအစီအစဉ်ချက်နဲ့ကျွန်တော်တို့ကိုရွေးခွထားရဖြစ်တယ်
။ Now always we want to return to the scriptures. That's God's word.
ကျွန်တော်နှုတ်ကပတ်တော်ကိုပြန်တော်ရအောင်
။ Romans 8:31 says this.
ယောဟန်အခန်းကြီး8အငယ်31မှာဒီလိုပြောတယ်
They were facing all sorts of things. Persecutions, oppression, sickness, despair.
Yoma akanji shi ange 31 ma. Ne ne phat mi no. Tu phi ywe i aya mya tu nai a be tu pyo sia shi de ni. Bhaya tikin ni nga ro be nai shi do mu le. A be tu di nga ro ta phat nai ni nai mi ni.
You see, what should we say about these things? All these troubles that we have.
A khu chu ro ma yin sai ni ya de pyetana de.အလုံးနဲ့ပတ်သက်ပြီးတော့ဘယ်လိုပြောမလဲ
If God is for us who can be against us
ဘုရားသခင်ကကျွန်တော်တို့ဖက်မှာရှိတယ်ဆိုရင်ဘယ်သူကိုကြောက်နေရအောင်ပါလဲဘာအရာကိုကြောက်နေအောင်မလဲ
Oh I know there's people that persecute and oppress you there's different religions different weaknesses issues out there people in the church
အတင်းတော်မှာငင်းပန်းနေချက်ရှင်းရှိနေတယ်ဘောတော့တခြားဘာသာတွေရဲ့အာဖိနှိပ်မှုတွေရှိနေတယ်ဒီပြေနာရတယ်တယောက်နဲ့တယောက်ပဲပြေနာတယ်တူမှာမဟုတ်ဘူ
း But dark times always come and go
ကျွန်တော်ရဲ့အတ္တဟာဘုရားသခင်နဲ့ဆိုလို့ရှိရင်အမဲတာပုံမှန်လေးဖြစ်ပါတယ
် It's like at night time it's just waiting for dawn for the sun to come
ကျွန်တော်ညဆိုလို့ရှိရင်အာယုံညမှာနေတဲ့ခါမှာအာယုံဟိုတက်လာမဲ့အချိန်ကိုစောင့်တယ်
So I want you to think of your situation. If you're in a difficult situation, maybe it's a dark time and you're waiting for God to shine his light.
ဆိုတော့အခုအချိန်မှာနေ့ရက်မိတ်ဆွေရဲ့တတ်တာဟာမောင်မိုက်နေတဲ့အချိန်ညအချိန်လည်းဖြစ်နိုင်တယ်ပေါ့နော်။ညအချိန်မှာရှိတဲ့လူတွေအာယုံအိုးကိုစောင့်မျှော်တကယ်တို့နေ့အတွက်အာယုံအိုးဘုရားသခင်ရဲ့ကယ်တင်မဆခြင်းဆိုတာရောက်ကိုရောက်လာပါပဲ
။ The men of old all faced those dark times. Abraham, David, Joseph, right?
ယောဂျီချင်းဖာကင်းနဲ့အားလုံးအာဗြဟံတို့ဒါဝိဒ်တို့ဘသူမဆိုဒီမောင်မိုက်ကာလကိုမကြုံဘူးတဲ့လူမရှိဘူ
း Jesus faced those dark times
ယေရှုကိုယ်တိုင်သူအဲ့လိုမောင်မိုက်ကာလကိုဘဝမှာရင
် But he had a promise the third day
သူကသုံးရမြောက်အတွက
် And God will bring what he needs store his miracles his truth he will bring delivery
ဘုရားသခင်ကနော်ပြန်လဲထမြောက်စေဖို့ကျွန်တော်ရဲ့အခက်ခဲကလည်းပြန်လည်ထူထောင်ဖို့ကတိရှိပြသားဖြစ်တယ
်။ Ephesians 6:13 after describing the spiritual armor
ဒီအဖက်အခန်းကြီး6ငယ်13မှာ ဝိငေလက်လက်တွေနဲ့ပတ်သက်ပြီးတော့သူရှင်းပြပြတဲ့နောက်ပိုင်းမှာအခန်းကြီး6အငယ်73မှာ
He says after you've done everything stand firm
ဆိုတော့သူပြောလဲဆိုရင်သူကြောင့်ခဲရင်စူးရုပ်တော့နေ့ရက်ကာလ၌စီတာနိုင်သဖြင့်ကိစ္စအလုံးစုံတို့ကိုပြီးစီး၍ခံရနိုင်မည်အကြောင်းဘုရားသခင်ပြင်ဆင်တော်မူသောလက်နက်စုံကိုယူဆောင်ကြတော့ဒီမှာသူပြောချင်တာကကိစ္စအလုံးစုံတို့ကိုပြီးစီး၍ခံရနိုင်မည်အကြောင်
း So I want you to realize you can always stand firm
ကျွန်တော်ကိစ္စအလုံးစုံတို့ကိုခံရနိုင်တယ်ဆိုတာ
You might not know how to handle something, but God does.
ဒီအနေနဲ့ကိစ္စအလုံးစုံတို့ကိုဘယ်လိုကိုင်တွယ်မလဲဆိုတော့အကုန်လုံးသိချင်မှသိမယ်။ဒါပေမဲ့ဘုရားသခင်ကတော့တန်တဲ့ရှေ့ဆံမလို့ဘူးအကုန်သိတယ်
။ Stand firm, trust him. He'll bring you through.
သူ့ကိုယုံကြည်ပါ။ခံရပါ။ဘုရားရှင်သည်သင်ကိုရွေးနှုတ်ကြည့်တယ်မှာဖြစ်တယ
်။ So the source of life we're talking about here.
ဒီကနေ့ကျွန်တော်ဆွေးနွေးတဲ့အဲ့ဒီအသက်တာရဲ့အရေးအမြစ်ကိုပြောပြမယ်။
It's a powerful source.
Any ha imatan ma chi ma do tagu ji do a yin a phi phit de.
We just had a big hurricane in southern Florida move and take roofs off the houses.
Nit pe mong na imatan ma chi ma na ya khu Florida state ma yauk la de kha ma sau un a ji ji ni ko a mhit ka ne swae thop pro ne cha tu lai da be.
So the force of a water coming down the through the river through the mountains we always know there's a power there there's a direction there's a force
emma di pin le ga ne le ga ne tai khat le ye a sain ga taw paw pa ga ne cha la de kha ma im ta ma pin chan ne a sain phit la de
the spirit of god is the same
when you know phaya he ta go de lo be
he gave us pictures and stories and understanding how the spirit of god is accomplishing something
phaya shin wit nyin do ha chin lo a phit pi a kaisa တတော်များများကိုပြင်းမြောက်အောင်တကူကြီးဆိုအလုပ်လုပ်ချင်တယ်
You know sometimes we say oh spirit of god do what I want
ခါရာကျတော့ကျွန်တော်တို့ဘာလုပ်လဲ Oh ဘုရားသခင်ဝိညာဉ်တော်ကျွန်တော်လိုတဲ့ဟာကိုလုပ်ပါအောင်လို့သူ့ကိုတွားခိုင်းတာ
I think something's wrong
အဲ့ဒါမှားမယ်ချင်တယ်
Yes
It's we want to do what god wants
ဘုရားသခင်ဝိညာဉ်တော်ကဘယ်ချင်းမှာအချင်းမွားစာအလုပ်လုပ်လဲဆိုရင်ဖယားအလိုတော်ရှိတဲ့ဖခင်လူတဲ့ဟာကိုကျွန်တော်တို့ကလှုပ်ချင်လာတဲ့အချိန်မှာဝိညာဉ်တော်ကလှုပ်လို့တာကျွန်တော်တို့ကသူလှုပ်ချင်တဲ့ဟာကိုခိုင်းတဲ့အချိန်မဟုတ်ဘူး
Can you control the winds how they blow?
ဒီနေ့ကျွန်တော်ကလေတိုက်တာကိုကျွန်တော်တို့ထိန်းချုပ်လို့ရလားမတိုက်တဲ့ဟိုဘက်ကိုတိုက်ပြောလို့မှမရတာ
Can you change direction of big rivers?
အဲ့ဒါမှကြီးမတော်မိချောင်းတွေရဲ့သွားနေတဲ့လမ်းကြောင်းကိုငါတို့လွှဲလို့ရတော့ဒီဘက်မှာသွားတဲ့ဟိုဘက်ကိုပြန်သွားပြောလို့မှမရတာ
Of course not
But
sometimes you say, Oh, Spirit of God, you're mine. I'll do what you want. Sometimes we're like idols. We make ourselves gods. But we're God's servants. And when we begin to remember that, then all of a sudden God's Spirit will be working in our lives.
အဲ့တော့ကျွန်တော်နားလေလာတဲ့အခါမှာဘုရားရှင်ရဲ့ဝိညာဉ်တော်ဒီကျွန်တော်အပြည့်ကြီးမားသောအမှုစပြုတ်တက်လာတယ
်. So God is drawing us like down a stream toward himself.
အဲ့တော့ဘုရားသခင်ဟာသူ့ရဲ့သားသမီးတွေကိုအသုံးပြုဖို့ရအတော့ဟာဒီမြင့်ချောင်းကိုသူလူချင်းတို့စစ်စစ်နဲ့ကဲတော့သူ့ဖက်မှာငါတို့စီမျောလာအောင်ခေါ်ဆောင်ပေးတယ
် I know sometimes we get discouraged and we say well God's not doing anything
ခါလာတဲ့ကျွန်တော်တက်တာမှဘုရားသခင်ကလည်းဘာအမှုတစ်ခုမှမပြုတ်ပါလားလို့ပြောတဲ့အချိန်ရှိမယ
် I remember before he worked so powerfully why not now
ah you know ဘုရားရှင်ကကြီးကြီးမားမားငါ့မျက်စိရှိမှအလုံးလို့တာဘာကြောင့်အခုမလုပ်တော့တာလဲစဉ်းစားတဲ့အချိန်ရှိမယ
် So it's like we're coming down the river and then we step out ofoff the shore instead of staying with the spirit of god
so အမမပြင်းတဲ့နေမျောပါလာပြီးတော့ပြင်းတဲ့လမ်းကြောင်းအတိုင်းဆက်မတော်ဘဲနဲ့အခုံတက်လာတော့ကာနာရောက်တော့မြစ်ချောင်းထဲမှာမျောမပါတော့ဘူးလေဝိညာဉ်တော်ဖခင်ကလာပြပို့ဆောင်တဲ့အသက်ရှင်ခဲ့တယ်အသက်မရှင်တော့တဲ့အခါတော့ကိုကမျောမပါတော့ဘူးလေအဲ့ဒါကိုနားလေဖို့လို့တယ်
This is where you stand firm
အဲ့ဒီနေရာမှာကိုခိုင်ခတ်စွာရက်တည်ရမှာကဝိညာဉ်တော်ရဲ့ဖြစ်ကုန်ခြင်းမျိုးပါတဲ့နေရာမှာခိုင်ပါရမယ
် Maybe my purpose is not being done but my purpose always can be done if it's to do what God wants for me
ကျွန်တော်ရဲ့လူင်ဆန္ဒကိုပြည့်စုံစေဖို့ကအဓိကမဟုတ်ပဲဖခင်ရဲ့လူင်ဆန္ဒကိုကျွန်တော်အားဖြင့်ပြည့်စုံစေဖို့ဒီအဓိကအရေးကြီးတယ်
You know I always have struggles when I come on trips this is my broken foot is this one today
ကျွန်တော်မှာခေတ္တတိုက်ပြတာတစ်ခုခုတော့ရှိပါတယ်ဒီနေ့တော့ဒီမှာကျွန်တော်ကကျိုးသွားတော့ဒါလေးအသုံးပြုရတယ
် But it doesn't matter if I want my foot healed that's not the purpose right
ကျွန်တော်မြေကျွန်တော်နေနေခြေတော့ကောင်းမှလာရမယ်ဆိုတော့အစီမပြေဘူးဘုရားလိုတော့ဘယ်လိုပြည့်စုံစေမလဲ
I mean we want things better for our family for my health I understand that
ကျွန်တော်ကျမ်းမာရေးကောင်းတာတော့ကျွန်တော်လိုချင်တာပေါ့ကျွန်တော်မိသားစုလေးအစီပြေကြမှာတော့လိုချင်မှာပဲကျွန်တော်လိုချင်တာကအရေးကြီးတာမဟုတ်ဘူးဘုရားလိုတော့ပြည့်စုံဖို့ကအရင်အရေးကြီးတာဖြစ်တယ
် But there's something greater Sometimes God allows suffering to come into our lives so that we can like have bigger wings like an eagle and spread them out and have more of the spirit of God work in our life.
ထာဝရကျတော့ဘုရားသခင်ဒီကျွန်တော်ရဲ့မိသားစုထဲမှာကျွန်တော်အသက်တာထဲမှာပြည့်တနာစုံစမ်းနှောက်ယှက်ခြင်းရောက်လာဖို့ရင်ပြည့်တဲ့အချိန်တွေရှိပါတယ်။ထို့အချိန်မှာလည်းဘုရားသခင်ကဘာကြောင့်တာကိုလွတ်လာတယ်ဆိုရင်ကျွန်တော်ဒီခုနဆွေလေးယုံကဲတော့ပေါ့နော်။အဲဘုရားရဲ့တကူတော့အဖြစ်
You don't get upset with God, oh, broken foot, or maybe someone in the church leaves, or someone's angry at you. Don't get angry with God.
ကျွန်တော်ခြေတော်အတွက်ဘုရားသခင်ကိုပစ်တင်နေဆရာမလို့ဘူးခြေတော်ကလည်းကျိုးဟာအသင်းတော်ကလူတွေငစ်ငစ်တွားနေဆရာအမိသားဆိုပစ်တာတွေလည်းငစ်တွားနေဆရာမလို့ဘူးဘုရားသခင်မိုက်သိရချစ်ချင်းမေတ္တာကိုခိုင်ခန့်စေဖို့ဖြစ်တယ်အ
ာမင
် Don't take your eyes off God.
ဘုရားသခင်စီကလည်းမြေမျက်လုံးကိုယူပြီးတော့တခြားနေရာမှာတော့လှည့်မကြည့်နဲ့
Stand firm
ဘုရားသခင်ဦးပဲစိုက်ကြည့်ပြီးတော့ဝတ်သက်တော်ရှောက်လှမ်းပါ
You just what I usually do is just step back a little bit I step back and kind of reflect on my situation
ခါလာကျကျွန်တော်နည်းနည်းအပြည့်နောက်ဆုံးပြီးတော့ကျွန်တော်အခြေအနေပတ်ဝန်းကျင်အခြေအနေကိုပြန်လေ့လာတယ်ပြန်သုံးသပ်တယ
် Because when I can't handle it I just say oh God's doing something special here
ကျွန်တော်ဘဝမှာအခက်အခဲတွေကြုံလာတဲ့အခါမှာရှိကိုဆက်မတွေးဘဲနဲ့နည်းနည်းလေးတော့ဆုတ်ပြီးတော့ပြန်ကြည့်တယ်ပေါ့နော်။ဟာကျွန်တော်မတက်နိုင်တော့ဘူး။အခုတော့ဖခင်ကကြီးကြီးမားမားအလုပ်လုပ်တော့မဲ့အချိန်ဖြစ်တယ်။ကျွန်တော်မဟုတ်တော့ဘူးဆိုတော့ချက်ချင်းတည်လာတယ
်။ So I had to ask about my foot.
ကျွန်တော်ရဲ့ခြေတော့ကျိုးသွားတော့ဖခင်ကိုဆွတ်တောင်းမိတယ
်။ Is this just a way of he's preparing me and having more people pray for this time?
ဖခင်ကဒီခြေတော့ကျိုးသွားတော့လေကျွန်တော်တတိယမိနစ်တစ်ခုရှိတယ်အရင်တော့ငါအထက်စာရင်ကျွန်တော်အတွက်ဆွတ်တောင်းတဲ့လူပူများသွားတယ
် Or is he delaying things
အဲ့ဒါဒီရချက်ကြောင့်ဒီချက်တော့ဘုရားကကြိုးခွန်ပြုတ်လိုက်လားလားသူမဟုတ်အာတစ်ခုခုကိုနောက်ကျစေချင်လို့လားမသိဘူ
း It was interesting last week Tuesday I went to see the doctor
ကျွန်တော်ပြီးခဲ့တဲ့ပတ်အင်္ဂါနေ့မှဆေးအောင်ကိုကျွန်တော်ပြချင်တယ
် I was like 70% persuaded I'm not making it
ကျွန်တော်ရဲ့အစီအစဉ်ထဲမှာပေါ့နော်80ရာခိုင်နှုန်းကတော့မလာဘူးကိုဆုံးဖြတ်ချက်ချက်ချင်းနေပြီ
I said no it's not going to work
အာငါဘယ်လိုမှသွားနိုင်မယ်မထင်ဘူးနော်ဆိုတော့များနေပြီ
But within one day because the doctor was recommending and helping and giving advice I said I think God wants me still to go
ဆိုတော့တရမဆရာကိုပြရင်းနဲ့ကျောင်းနဲ့အချိန်ညံပေးတယ်တရက်တည်းအချိန်ယူရတယ်ပေါ့နော်ဘုရားသခင်ဆူတောင်းယူနေနောက်ဆုံးတော့ဟာဘုရားသခင်ကငါ့ကိုသွားစေချင်တယ်ဖြစ်နေဆိုတော့ဆုံးဖြတ်လာတယ
် I'll go in weakness yep
ကျွန်တော်ခေါ်အားနဲ့ဆော့ဖြစ်ဘာပဲဖြစ်သွားရမှာပဲ
But then I realized well that's what he does often that's God's way of doing things your weakness our weaknesses
ဘုရားရှင်နီးလန်းကတော့အားနေခြင်းအမှုမှာပဲအလုတ်လုတ်တဲ့ဘုရားသခင်ဖြစ်တယ်အာမင
်
You see the very things that we give up on are the opportunities to trust and see how God's going to work more
ကျွန်တော်အရှုံးပေးတတ်တဲ့အရာကလည်းတကယ်တော့ဘုရားသခင်ကအဲ့ဒီအရာလေးကိုအသုံးချပြီးတော့ဘုံတော့ထင်ရှားမဲ့နေရာဖြစ်တယ်နောက်တစ်ခါအလုံးလို့ချီနေရအရှုံးမပေးမိစေနဲ့ဘုရားကအဲ့မှာဘုံတော့ထင်ရှား
If we can keep our hope on him
ကျွန်တော်ရဲ့မျှော်လင့်ချက်ကိုသူ့အပေါ်မှာစက်ထားဖို့ဖြစ်တယ်
It says in the scripture, stand still and see the salvation of God.
kai ka so yet pi pi lo phaya she ke tin chin ko sao pya ba lo chan sa de ma shi de
Moses is leading the people and they were trapped by the Red Sea. Stand still and see the salvation of God.
မောရှိနဲ့သူ့ရဲ့လူတွေကပြည်နယ်နေနာမှာဒုက္ခရောက်နေတဲ့အချိန်မှာမောရှိရဲ့စကားပါလဲဆိုလို့ရှိရင်ခိုင်ခတ်စွာယက်တည်ကြလဲဘုရားရဲ့အကင့်တင်ခြင်းကိုစောင့်မြောက်ကြလော
Yes, I know our society is going through lots of changes and temptations.
ဒါပေမဲ့ကျွန်တော်ကသက်တာမှာအပြောင်းလဲတွေမပြောလင့်ပဲနဲ့အများကြီးရှိပြီးတော့စုံစမ်းတွေးဆောင်ခြင်းတွေအများကြီးရှိပါတယ
် Don't be concerned.
အဲ့တော့ကယုံမဆိုင်ပါနဲ့ဘလောက်ပဲအဲ့ဒီစုံစမ်းသွင်းဆောင်ချက်အဲ့ဒီအပြောင်းအလဲကအမြန်ဆန်မစစ်ကယုံမဆိုင်နဲ့
Alert yes attentive yes prayerful yes but don't worry no
ဆိုတော့စုံစမ်းသွင်းပြည်နာတွေဖြစ်မစစ်ကယုံမဆိုင်ပါနဲ့တော်ရတူဖြစ်နေမစစ်လူသားဒိုင်းရင်ဆိုင်နေရအရာဖြစ်တယ်ဒါပေမဲ့တင်းတင်းဆွတ်တောင်းခြင်းမှာမရက်မနာရှိဖို့လိုတယ
် I find that sometimes when Christians start failing in their own spiritual lives
ဟာလာယုံကြည်သူတယောက်ဟာသူ့ရဲ့ခရိယအသက်တာသူ့ရဲ့ယုံကြည်ခြင်းအသက်တာမှာကြက်ဆုံးစပြုလာတဲ့အချိန်မှာ
one of the things they do is begin to work harder
သူ့ရဲ့အလုပ်ကဘာကြက်ဆုံးခါစပြုလာတဲ့ခါမှာသူဘာလို့လဲဆိုရင်အရင်တော့အထက်ပူစူးစားရတယ်အဲ့လိုသူ့ဟာသူစူးစားခြင်းဖြစ်အောင်ပဲလာမယ်လို့သူထင်တယ
် oh we got to work harder starting churches work harder doing this
ဒီချက်ပူလို့ပါမယ်ဒီချက်ပူလို့ပါမယ်ဒါပဲသူနားလေတာ
there's a problem
အဲ့မှာပြစ်တာရှိနေတယ်နော
် cuz any work we do on our own becomes we become a source of pride
ကျွန်တော်တို့ဟာလေကျွန်တော်တို့စူးစားပြီးတော့လုပ်လာတဲ့အရာတိုင်းဟာမာနဆိုတဲ့စကားလုံးကနေဆလာတာငါလုပ်နိုင်တာငါစူးစားလို့
And again I'm trying to remind you how to come back to the source of life the spirit of God.
ကျွန်တော်ရဲ့အသက်အရင်အမြစ်မှာကျွန်တော်ပြန်ဘယ်လိုပြန်လာမလဲ?
Do you remember Acts 13? Acts 13 and Antioch?
ကမ္ဘာဦးကျန်းအခန်းကြီး73အတုံးမြို့မှာရှိတဲ့ယာကြားဘူးလား?
It was when they were praying God directed them.
အဲ့ဒီချိန်မှာပဲလို့သူတို့ကစူးစမ်းတဲ့အချိန်မှာမဟုတ်ဘူးအဲ့ဒီချက်ဆက်ကပြောလို့ဆိုရင်သူတို့ဆွတောင်းတဲ့အခါမှာတဲ့ဝိငေတော်ဖရာသခင်တွေဘယ်လိုလုပ်မလဲဆိုတော့လမ်းကိုချက်ပေးလာတယ်လို့ပြောတယ
် The right way we do things is that we experience spiritual renewal and God gives us that faith to understand what he wants us to do
ဒါကြောင့်ကျွန်တော်တို့သက်တာမှာကိုဟာနဲ့ကိုအစွမ်းအစားနဲ့မဟုတ်ဘဲနဲ့ဖရာသခင်ကသူရဲ့အလိုအင်စန္ဒနဲ့အကိုက်ငင်အောင်ဘာလို့တလဲဆိုတော့ဖူဖရားရဲ့အလိုတော်ကိုသိကျွမ်းနာလေခြင်းကအောင်မြင်ခြင်းဖြစ်တယ
် and that maintaining that faith is important to keep that ministry going
ဆိုတော့ဒီကျွန်တော်တို့ရဲ့အမှုတော်မြတ်ကိုဆက်လက်အောင်မြင်စွာကြော်ဖြတ်နိုင်ဖို့ဆိုတာဖရားရှင်ရဲ့ဝိညာဉ်တော်ရဲ့လမ်းပြပို့ဆောင်ခြင်းအလိုတော်ဖရားကပဲပေးတဲ့ယုံကြည်ခြင်းကိုဟာနဲ့ကိုဆက်ငါဒီလိုလုပ်ရင်တော့ငါအောင်မြင်ပါပါငါနှစ်ဆစူးစမ်းရင်တော့အောင်မြင်ပါပါဆိုတော့ကိုဟာနဲ့ထွက်လာတဲ့ယုံကြည်ခြင်းမဟုတ်ဘဲနဲ့ထာဝရဘုရားသခင်ဆီကလာတဲ့ယုံကြည်ခြင်းနဲ့သူယုံကြည်ခြင်းနဲ့ဖရားရဲ့အလိုတော်ကိုနားလည်ပြီးတော့ကျွန်တော်တို့ရှောက်လှမ်းမယ်ဆိုအဲ့မှာအောင်မြင်ခြင်းရှိလာဖြစ်တယ
် So the war is won Christ is risen
ဒါကြောင့်စစ်တကြီးဟာအောင်မြင်ပြီးသားစစ်ကိုကျွန်တော်ကစစ်နှွေးနေတာဖြစ်တယ်။အောင်အားအုံးမဲ့အရာမဟုတ်ဘူးခရစ်တော်ဒီအောင်မြင်ပြီးသားစစ်ကိုတိုက်တာဖြစ်တယ်။ခရစ်တော်ဟာသိခြင်းကနေထမြောက်ပြီဖြစ်တယ်။ဘုရားကအောင်မြင်ပြီ
Jesus is Lord. He's sitting in heaven on the right hand of the Father.
ယေရှုဘုရားသခင်ကတခင်တကာတို့ထဘယင်တကာတို့ထဘယင်နေရာမှာထိုင်ပြီလို့အောင်မြင်ပြီးသားစစ်ထဲမှာငါတို့စစ်နှွေးနေတာမဟုတ်ဘူးကြောက်စရာမရှိဘူ
း And he raised us up in Christ.
ကျွန်တော်ကိုလေပြင်းချင်းကနေခရစ်တော်၌အသက်ရှင်ခြင်းတို့ပူဆောင်ပေးခဲ့ပြီဖြစ်တယ
်။ I want you to identify weaknesses, darknesses in your life and in your ministries during this time.
ဒါကြောင့်ဒီအချိန်မှာကိုယ့်ရဲ့အမှုတော်မြတ်မှာကိုယ့်ရဲ့အာနယ်ချက်ကိုယ့်ရဲ့ပြဿနာနော်မအောင်မြင်နိုင်တဲ့အကြောင်းရင်းလေးတွေကိုစဉ်းစားထားပါ
။ Don't be discouraged and don't fear them.
အဲ့ဒီအရာတွေအတွက်အားမငယ်တဲ့စိတ်ဓာတ်မကျပြီးတော့ဘာလဲမကြောက်လဲမကြောက်ဖို့ကျွန်တော်ခေါ်အားပေးချင်တယ
် We're going to learn like the eagle how to rise
မရှိဘူးမဟုတ်ဘူးရှိတယ်ရှိလို့ဘာအရာတွေလဲဆိုသိစေချင်ပြီးတော့ဒီအရာတွေကိုမကြောက်ဖို့ပြောချင်တယ
်အဲ့
ဒါဒီဆွေလင်းယုံကဲ့သို့ခေါ်အားကြီးစွာ
နောက်ပြီ
းဘုရားရဲ့တကူကိုအမြင်ပြုတ်ပြီးတော့သက်ရှင်ဖို့ဖြစ်တယ
် Not because we're strong
ငါတို့ခေါ်အားရှိလို့အောင်မယ်မှာမဟုတ်ဘူ
း Because God is great
ဘုရားသခင်ကြီးကြီးမြတ်တော့ကျွန်တော်အောင်မယ်တာဖြစ်တယ်
Amen.
Now we might not know how to do that yet. That's all right. That's all right.
ကျွန်တော်ဘယ်လိုအဲ့ဒီပြဿနာလေးတွေကိုဖြေရှင်းမလဲမသိသေးဘူးဟုတ်တယ်ရပါတယ
် I want you to just take those things and just make a prayer to God right now. Lord, I thank you for these weaknesses and I'm going to watch how you're going to help me.
ဘယ်လိုဖြေရှင်းမလဲဆိုတော့စဉ်းစားနေအောင်နော်။နင်းရဲ့ပြဿနာမို့တော့မြတ်ပါပြဿနာလေးတွေမအောင်မြင်ရတဲ့အကြောင်းရင်းတွေကိုစဉ်းစားဒီအားနည်းချက်တွေပေါ်လာမယ်။အဲ့ဒီအားနည်းချက်ကိုအခုစိတ်နှလုံးနဲ့ဆုတောင်းဆစ်ချင်တယ်ကိုရောအဖာဒီအားနည်းချက်လေးတွေရှိတဲ့တကြောင်ကိုရောကိုကျေးဇူးတင်တယ်။ဒီနေရာမှာဘုန်းတော်ထင်ရှားပါဆိုတော့နင်းရဲ့အသက်တာမှာအခုဆက်ကဆုတောင်းပါ
I want to go into to start discussing now perspective and how perspective our perspective of something counts very important.
ဆိုတော့ကျွန်တော်ရဲ့ဘဝအသက်တာမှာကျွန်တော်ရဲ့ခံယူချက်အမင်းအယူအဆဟာအမှန်တမ်းအရေးကြီးတယ
် because we can look at one thing in different ways.
ဘာဖြစ်လို့ဆိုတော့ကျွန်တော်တအိုးချင်းစီတိုင်းကအရာတစ်ခုကိုကြည့်ပြီးတော့နေလပေါင်းစုံနဲ့ခံယူပါပဲ
I hope you're not given to anger, are you?You don't get angry spirits, do you?
နေတော့မှာဒေါသကြီးတဲ့ဝိညာဉ်ရှိလားမသိဘူ
း You better do what I say, you know.
နာပြောရတဲ့ပဲလုပ်တော့ဒေါသထွက်လာပြ
ီ I hope not.
အလိုတော့မရှိသေးတဲ့နော
် But when we get angry, we have one perspective, right? I'm right. You're wrong.
ကျွန်တော်စိတ်ဆိုးတယ်ဆိုတာကျွန်တော်ရဲ့ခံယူချက်ကပါလားတိလားငါမှန်တယ်မင်းမှားတယ်အဲ့ဒါကြောင့်စိတ်ဆိုးတာ
I remember one time I spanked my child because he did something wrong.
ခါတော့ကျွန်တော်သားလေးကိုကျွန်တော်ကလေးကိုရိုက်မိတယ်။မှားလို့လို့ပေါ့နော်။ရတော့သားထွက်လို့ရိုက်မိတယ်
။ And at night I went to say goodnight to him. I usually, you know, give him a hug and kiss.
ဆိုတော့ကျွန်တော်ငယ်မှာအဲသားလေးကိုဒီမနော် goodnight မပါလဲ။ကောင်းတော့အိမ်မက်ပါပေါ့နော်။hug ဖက်ပြီးတော့နှုတ်ဆက်တယ
်။ But He was up on the second bunk, the higher, a higher level. I have lots of kids, but he was on the second bunk.
So that dog had step in a lower portion of it.
But he was hard and he was turned away from me.
So that dog pee and dog pee and pee me ha go dog ma la chi me ne thot pin chin ne.
And I didn't know why.
Ba chang le so na ma le raw ho.
So I start going, is this wrong or what's wrong? And he wouldn't say anything.
ပါမရလေဆိုတော့စိတ်မကောင်းတော့ဘူးအဖေဆိုတော့ဟာလားခလေးကလည်းပြမပြောဘူးပါမ
And then I remembered oh I did discipline him and I said was it had to do with the discipline when I chastised him
ဆိုတော့ကျွန်တော်အတူကိုရိုက်ခဲ့မိတာပေါ့နော်သူကျွန်တော်ဖတ်မိတော့ဘူးသူအဲ့ဒါလေးကိုစိတ်ဆိုးနေတာ
He went but at least he said something so I knew that was a sore spot
ဆိုတော့အဖေကဘာမှမမှားပြတော့အရင်အရင်ပစ်ကပါလေတော့မသိဘူးလေအဲတော့ရိုက်ခဲ့တာကြာပြီပေါ့တော့ခလေးကစိတ်ဆိုးနေတယ်ဆိုတော့တော့အဖေကသူ့သားလေးရတော့အချက်လေးပြတ်လိုက်တော့ဩငါရိုက်ခဲ့လို့ဆိုတော့သူသဘောပေါက်သွားတယ
် And after talking a bit I found out he didn't do that thing wrong it was his brother that did it wrong
အော်ဆိုတော့ကျွန်တော်ရိုက်ခဲ့လို့လားပေါ့တော့စဉ်းစားတယ်အဲ့ခလေးအသူ့သားလေးနဲ့စကားပြောနေအဲ့ဒါကြောင့်လည်းမဟုတ်ပြန်ဘူးဟာအဖေကိုစစ်ဆိုးတာမဟုတ်ဘူးအဲ့ဒါစကားနှစ်ရင်းထည့်ရင်းနဲ့သူ့အကူကသူ့ကိုရှာပြုတ်နေတာဖြစ်တယ
် So all of a sudden I had a new perspective of that situation and I realized I was wrong
စဉ်းစားကြည့်လိုက်ခလေးကအဖေစီမမလာချင်တဲ့အခါမှာချက်ချင်းကျွန်တော်အယူအဆကားပါတယ်ဆိုတော့အော်ကျွန်တော်ရိုက်ခဲ့လို့ကျွန်တော်ရိုက်ခဲ့လို့အဲ့ဒီအမြင်ရှိခဲ့ပြီမဲ့တကယ်မှာတော့မှားနေတယ်
So the new situation meant, oh, I have to apologize. I dealt with my son wrongly. I didn't understand everything.
So no, ho, jono ta le ho, jono tong fa yaw raw ma be lo sin sa de sa ma raw bo no. Ma ni de.
Different perspective.
Ma tu bu, jono ho ara cha yin a phin ko ti phu lo de.
Well, the same thing often happens in our own lives. We sometimes have only one perspective of our situation and we tend to give up.
So no, jono abo a tat ta ma ကိစ္စမျိုးစုံဖြစ်ပြတ်မယ်ကိုဘက်ကအမြင်တစ်မျိုးလေးနဲ့ပဲကြည့်တဲ့အခါမှာဒေါသထွက်စရာဖြစ်ပြတော့ဘောနော်ဘဝကိုအရှုံးပေးခြင်းတယ
် Did you ever see a picture of the earth from the sky
ကျွန်တော်ဒီကမ္ဘာလုံးကြီးကိုကောင်းကင်ဘဝနဲ့ရိုက်ခဲ့တဲ့ဓာတ်ပုံမြင်ဖို့လား
It's like a small ball blue ball right
ကောင်းကင်ဘဝနဲ့ရိုက်တဲ့အခါမှာဘောလုံးတက်တဲလေးလိုပဲမြင်ရတာဖြစ်တယ
် So that's one perspective
ဒါကတော့အပေါ်ကနေကြည့်အမြင်တစ်မျိုးပေါ့
What is your perspective here?
အခုဒီရိုက်တွေကမ္ဘာလုံးကြီးကြီးလိုက်တယ်ဘယ်လိုပုံစံ
Well you see trees and people
It's
very same thing just different way of looking
ကမ္ဘာလုံးကကမ္ဘာပါပဲဘယ်နေရာတွေကြီးတယ်ဆိုတော့မတူဘူ
း But let me tell you God gives us truth to give us right perspectives
ဘုရားသခင်ကကျွန်တော်တို့ကိုကောင်းမှန်မှန်ကန်တော့အမြင်ကိုမြင်ဖို့ရန်ကျွန်တော်ကတမန်တော်ပေးထားတယ်
False perspectives will always lead to pain.
မာယုံသောအမြင်ယူဆချက်တွေကျွန်တော်တို့ဘဝမှာအမေ့တမ်းနာကျင်ခြင်းကိုပဲပေးမှာဖြစ်တယ်
Pain, isolation, stress
နာကျင်မှုတွေဖြစ်လာပြီးတော့တူတယောက်ထဲနေချင်လာပြီးတော့ဘသူနဲ့မှမပေါင်းချင်ပြီးတော့စိတ်ဖြစ်ရှင်းမှုတွေတဖြည်းဖြည်းချင်းထွက်လာပြီးတော့
That's why Jesus said, "Oh, you got burdens? Come to me, and I'll give you rest."
Yeshua said to that man, "Who live in panto to pando, not tanto laja ba ngabe, chanda chimo pe me lo to pore kha ma ara o so lo da phit de."
Did you ever think of those commands like Paul says in 1 Thessalonians or in Philippians? He says it in several places. Rejoice always and everything give thanks, for this is God's will for you in Christ Jesus.
ရရှင်ပေါ်လို့ဒီတက်တလုံးနဲ့တော့ဖိလစ်ပိနိုမှာအစီအမဲဝမ်းမြောက်ကြပါဘယ်ဖျားသခင်ကမင်းတို့အပေါ်မှာတည့်ရောက်စေတဲ့အရာတွေဖြစ်တယ်ဖျားသခင်ကအမဲချီးဝမ်းဖို့ခဏခဏပြောတာတွေကိုဖတ်ဖို့လားမသိဘူ
း Maybe you remember when you were a young Christian you did that
ကျွန်တော်ယုံကြည်ခါစားပါတော့တချို့တွေကတော့ကပတ်တော်ကိုအရင်အားသန်တယ်လိုက်လျှောက်တယ်ပေါ့နော
် But now your marriage is so difficult there's no rejoicing
မမလေးယူလာတော့ယောက်ျားလေးယူလာတော့ဟာလားတဘိုးလေးမငေးလာတဲ့အခါမှာတော်တော်လေးခက်ခဲလာတယ
်။ Or you're looking for a spouse and you're so sad.
အဲဒါကိုမယောက်ချကိုမိမကိုကြည့်လိုက်တဲ့အခါမှာကိုအားရစက်ကိုမကောင်းတော့ဘူး
။ What you need is a right perspective.
အခုအဲ့ဒီအတွက်အဖြေကပါလဲဆိုလို့ရှိရင် mix with မှာမှန်ကန်သောယူဆချက်အမြင်ကိုရှိဖို့လိုတယ်။မှားယွင်းတဲ့အမြင်တစ်ဖက်တည်းကြည့်လာတဲ့အခါတိုင်းမှာ
When God begins to teach us, He gives us the right perspective so we can have the right response. Okay, so when we have a weak church, and we have ungodly behavior, sins, You know for sure that they have a wrong perspective. They might know the truth of God, but they don't believe it's true. Okay? So, weak church or weak person means lack of faith.
So no, ane to atin no, ane to yongji do so da, yongji chin ane ra go so lo da.
Now we're going to connect that lack of faith with our distance from the source of life in a little while.
Yongji chin ane ane la de kha ma, janaroe atet ke ayin amit ne alhan we kwa la da go bo da.
And as I said before, you know, the world is invading our hearts and our churches through the internet and other sources.
So not a new one at all. ဒီကဘာကြီးဟာဒါအင်တာနက်တို့ဘာလို့ကလည်းဆက်ပြီးတော့ကျွန်တော်တို့ကိုလွှမ်းမိုးလာတယ်ဖြစ်နေချုပ်ချယ်လာတယ
် In the old days it was like if a new thought came in it would have to be read and understood translated into a book like and then you read the book and then you get that wrong idea
ဆိုတော့အခုအချိန်မှာဆိုလို့ဆိုရင်ဘာမဆိုအင်တာနက်ကနေကျွန်တော်တို့ကဘာအနှက်ကိုချက်ချင်းစက္ကန့်ပိုင်းအတွင်းမှာရောက်ပြီးတော့ဒါလေးတွေကိုဖတ်ပြီးတော့ဟာလားအေးပမာလို့ရေးထားတဲ့ဟာလည်းဖြစ်နေတယ်ကိုနားလည်တဲ့နဲ့စာနဲ့ရေးလာတော့ဟာတာဟုတ်လိုက်တာမှန်လိုက်တာဒီယူဖယားသခင်စီကဟာမဟုတ်တဲ့အတွက်ကြောင့်မှားယွင်းသောယူဆချက်တွေလူတွေကိုလွှတ်မိုးလာပြီးတော့မကောင်းတဲ့နေရာထက်ကိုပို့ဆောင်လာတာ
But now different perspectives are coming in through video, audio, through songs, many different ways through the internet.
ဒီကနေ့ကျွန်တော်အင်တာနက်တွေမှာဖယားသခင်တမန်တော်မဟုတ်တော့အရာတွေတချင်အဖြစ်တလောကောင်းဗီဒီယိုအဖြစ်တလောကောင်းစာအဖြစ်တလောကောင်းကျွန်တော်ရဲ့အနည်းဆုံးတည်းကကျွန်တော်လက်ထဲမှာရှိတဲ့ဟာလာဖုန်းရင်းစင်ပါလေရောက်လာကုန်ပြီ
False reports are coming from news media
မီဒီယာကနေလည်းတင်းအမှားအတုတွေကိုရောက်လာတော့ကြည့်လိုက်တော့ဟာဟုတ်တယ်လို့ပဲစိတ်လုံးလုံးရှားနေတာ
And without discernment you just believe it
ဘာတခုမှဟောက်ဟောက်မဟောက်ဘူးအရင်မင်းကိုတွားလှန်မကြည့်တော့ဘဲနဲ့ယုံလိုက်တာအများတော်တူကအများကယုံလိုက်ရတာ
We have to be very careful not over only our lives but our flocks that we care for
ကျွန်တော်တို့အတွက်တတိထားရမယ်အပင်ကျွန်တော်တို့ရဲ့သက်ဆိုင်သောငွေကိုယ်တော်မနာအသေးတို့တင်းသားတွေအားလုံးကိုပါထိမ့်သိမ်းဆောင်ရှောက်ဖို့ရည်ကြီးတယ
် For example if the young people are thinking that the Christian faith does not hold any excitement for them
ဥပမာအဲ့လိုဖြစ်လာခြင်းအပြင်လူငယ်တွေကဘယ်လိုထင်လာမလဲဆိုရင်ခရစ်ယာန်အသက်တာဟာစိတ်လုံးစက်စက်မကောင်းတော့ပါဘူးဒီထက်ကောင်းတဲ့ဟာလေးတွေဒီမှာရှိနေတာပဲဖခင်အရှင်ကလည်းထွက်ပြေးကြပါဖြစ်တယ
် We have to start saying wow some wrong thoughts have come in to prevent them from seeing the glory of Christ
ဆိုတော့ဒီမာယုံသောအယူဆချက်အမြင်တွေဟာကျွန်တော်ရှင်မှာရောက်ရှိလာတယ်ဖခင်အရှင်ရဲ့ဘုန်းတော်ကိုတော့တားဆီးဖို့ဖြစ်တယ
် Do you see the problem is not fearing the truth The problem is not believing the truth. That's a real problem.
So the pitana ka tamadaya amanya ko mayon chi chin ha pitana phit ni de. Amanya ko chao ni da ka pitana ma ho. Amanya ko mayon chi da ka pitana phit de.
You know sometimes we have a Bible and the Bible translator spent many years translating that Bible.
So the jan sa o de si de ni jan sa o wo ba ta pye de sia de ga nit ne chi pyo lo chi yu wa da.
And the first generation Christian, yes, very zealous. But maybe second, third generation descendants Christians, no. Maybe not so zealous. Why are you so excited about the Bible? You see, we have not passed on faith to our descendants sometimes, to our friends, to our churches. So we can have the truth of God, but not have faith anymore. You know, I find that we need to train up everyone in the church. During a time of war, maybe you have to train your own children and wives how to fight.
အနည်းဆုံးပီတိုလိုထုကစလက်နဲ့ဘယ်လိုကိုင်မသင်ပေးရတယ
် How to protect themselves
သူ့ကိုယ်သူဘယ်လိုကာကွယ်မလဲ
We don't want to think like that
ကျွန်တော်ကအဲ့လိုမစဉ်းစားချင်ဘူ
း But I'm telling you the devil is after every one of us
ကျွန်တော်ပြောချင်တယ်လက်စိုးဝင်ဆိုးတွေဟာတအိုးချင်းစီတိုင်းရဲ့အနောက်ကိုလိုက်ပြီးတော့ဖျက်ဆီးဖို့လာနေတယ်
In America, let me give an example. We used to believe gambling was wrong. We used to put people in jail for taking drugs and for homosexuality. Divorce was illegal. But things have changed. So gambling is now called gaming. Not a game. Because they have a rule that if you advertise for gambling, then you must put this small print in under the ad. So I'll tell you what small print is, but it's small print.
ကျွန်တော်တို့အနေနဲ့ဒီအလောင်းကစားလုပ်တဲ့အခါမှာအဲ့ဒီအကစားတဲ့ပုံစံလေးတော့အချစ်ချင်းရေးပြတော့ဗောနော်သူ့ရဲ့စီမီစီကားလေးတွေအလောင်းကစားဖြစ်တဲ့အရာလေးပေါ့စာတတိလေးနဲ့ရေးတယ်ဖတ်လို့မရအောင်ရေးလိုက်တာ
And it says remember gambling can be addictive and destructive
So they give you a helpline if you have to call.
And my toa ba yi de sui long pa sa chin ha mo no an ne mya ba de lu tiao long mo phet si sin de ne a cha me a ya swae lan toa bi sui mo no chin tharo ku ngai nai ba de di phone number ba kho ba sa ti ti li phat lu ma ya au hi lai de.
It's like giving a gun to your child and it says, well, you know, it can be dangerous but have fun.
Da le ba tu le sui ta na ta na a chi ti ta long mo we pi lo ku ta ko pe lai la yo bueno anero mya nai de da me pyo au tong lai mo a lo pe ta lo be.
So our government is foolish. But so our church leaders are foolish sometimes. We need to train up all of our people to be strong in the Lord. I mean every one of you, right? You got to think of your family. You got to think of your churches. Every one of them. The war is coming to our village, to our city, to our church. And you will either be enslaved or overcome it.
အဲ့မှာဒီသူများရဲ့ရန်သူရဲ့ကြီးကျွံပြုတ်ချင်းကိုခိုင်မလားအဲ့ဒါကိုအောင်မြင်ကြော်လွှားသောသူဖြစ်မလားကိုယ်နဲ့ဟောရွေးချင်ရမှာဖြစ
် The book of Judges is a warning for us.
ကျွန်တော်တရားသူကြီးမှတ်စာတွေဟာဆိုတော့ကျွန်တော်ရဲ့အတွက်တင်တင်ကန်းစာတွေပဲ
And when the leader was strong, the people were protected.
အဲ့ဒီမှာဆိုလို့ရှိရင်အဲ့ခေါင်းဆောင်တွေဟာကြီးမားတဲ့အခါမှာခေါင်းအားနဲ့ပြုတ်ရတဲ့အခါမှာသူ့ရဲ့ပြည်သူလို့ထုတ်ဒီကာကွယ်ဆောင်ရှောက်ချင်းခံရတယ်
When there is no leader of faith leading them, all the people fell into sin.
Hey, Biaye Luri ma kaung sa kaung kaung le phaya ko chao yut de lo ma shin lai da ne chat chi de bi lo pyu le
to. And then you see all the pain, right?
Emma,
the pain, the problems, the pressure.
Pisi che de ameo meo yau la de.
Is that God's will?
Era phaya a lo ro phit ba ma la?
No, but I'll tell you this. That's not what God wants for us. That's not what is needed to be.
And if you are alone, and you don't care about the tomorrow, the future, the future, if you are alone, it's not enough.
But God also says this.
That
if you leave me, you're not going to have your spirit, the spirit of God, powerfully working through your lives.
So, no, think, if you are the good night machine, if you are the alone, the time, the no shout night, the lay.
I'll let you be. You can have your worries and fears and your little gods of wealth. But you will die by them.
So no ku a ku ku pi lo ku ye khan tat ni ne belo be lo chong lo ni ma se. Eh sit pwe ku so pa be phaya ma pa ye.
And that's what we see in Revelation 2 and 3 with the seven churches.
Byari akan ji tin tin ma atin daw khona pa daw atin daw ri chong twei ni ya de pet la ka le a da be.
Choose me, he says. And I will rescue you. But if you think I'm not important, I'll take the candlestick out of the church. You see? God is serious about wanting our hearts. So God's word leads us back to him. But it's not the whole story there. We need faith. A religious belief about the Bible's importance is not good enough. It will help you, but it can hurt you if you don't have faith. I like Proverbs
30:5.
Proverbs
30:5.
He says, every word of God is tested. He is a shield to those who take refuge in him. Don't worry whether the word of God is good enough. No, don't worry about that. It's tested.
ဖယားသခင်ရဲ့အနုကပတ်တော်ကောင်းမလားမကောင်းဘူးလားအမှန်မလားစဉ်းစားမနေနဲ့ဒါစင်ကြယ်ပြီးသားဖြစ်တယ
် It's tested, it's proved, it's proven over the generations, the years.
ဖယားသခင်စကားတော်ရှိတဲ့ပြလို့ပြောရတော့အားလုံးကစင်ကြယ်ပြီးသားဖြစ်ဟာငါ့ဘုတော်တန်မြတ်မှမလားငါ့အတွက်ကိုဟုတ်မလားစဉ်းစားမနေနဲ့အားလုံးစစ်စီးပြီးသားဖြစ်တယ်
But he says he's a shield to those who take refuge, who believe it's true, believe he's important. It's like the person that's drowning. It's a person that's drowning in the water.
Okay.
Help me, help me. And someone throws a... You know, a life raft out to him. Grab hold of it, he says. What does he need to do? The drowning person. Grab hold, right? See, help can be right next to him. But he's got to grab hold of it. You know, sometimes, you know, we're wrestling with problems. And you feel like you're drowning. The word of God's there. It's tested. It's proven. It will help you. Oh, I don't believe anymore. Then you're going to drown. What does it say? Take refuge. Grab hold of them. That's what we've been saying. Stand firm. I'll still show you more how to do this. But perspective counts.
ဒါပေမဲ့ကျွန်တော်တောင်းစလို့အများချက်တင်ပေးမှာဖြစ်တယ်မိတ်ဆွေရဲ့အယူဆချက်ဖယားသခင်နဲ့ပတ်သက်လို့ယူဆချက်ဟာမှန်ကန်ဖို့တော့လိုတယ
် And we need God's perspective and that perspective comes from his word
ဖယားရှင်ရဲ့အယူအဆကိုကျွန်တော်တို့သိဖို့လို့ပြီးတော့ထိုဖယားရဲ့အယူအဆအမြင်ဟာဒုက္ခပတ်တော်အားဖြင့်ကျွန်တော်သိနိုင်တယ
် And so maybe you're questioning
ကျွန်တော်မိခိုးနေနိုင်တယ်
Whether the Bible really speaks to our generation. Maybe there's another way that's a little better. Some people think maybe that book or that religion, maybe that's a little better. Or maybe we can combine the best of both of them. What did Jesus say after he rose from the dead? Matthew 28:16-17. He says, All authority has been given to me in heaven and on earth. I want you to check your hearts and your belief right now. Have you given up a little bit of your hope believing something else is as important as God's word?
တန်တုံညအရေးကြီးတယ်လို့ညင်ထင်ထားတဲ့အရာနဲ့ဘဝမှာရှိသလားဖယားသခင်နဲ့ level တန်တုံတော့ထားမိတဲ့အရာရှိတ
ယ် Did you see some of them doubted right Jesus in verse 16
ဒီမှာအခုငါတို့ဖတ်တဲ့အခါမှာတချို့သောသူတွေဟာယေရှုကိုယုံမှခြင်းရှိတယ်လို့ပြောတယ်နော
် They worshiped him but they doubted
သူတို့ပြောကွယ်ကွယ်ပေမဲ့နည်းနည်းတော့ယုံမှနေသေးတယ်လို့ကျမ်းစာကပြောတယ
် My brothers and sisters I don't want any of you doubt
ဒီကနေ့ဒီမှာရှိသောသူတွေနည်းနည်းကိုယ်ကိုယ်ပြပြယုံမှားတယ်လို့မရှိစေပါနဲ့
A doubt means you've gained another perspective that compromises your faith in Jesus.
ယုံမှားတယ်ဆိုတာအဲဖယားသခင်ကိုတရားမှတရားယုံမဲ့အစတခြားသောခံယူချက်
It will be like a bad leg that eventually will fail you.
Bad?
A bad leg that will eventually
fail.
Our perspective, the way we believe, really counts. Where the churches fail, and it's because they give up faith in God's word. Some have been so bold to even change their traditional doctrinal statements into worldly doctrinal statements. Some churches say, oh, homosexuality is just love in a different way.
Wrong.
So what's happening? They don't believe in God anymore. Maybe God's a female. Maybe we worship a different Mother Earth. Maybe God is the Earth. I'm telling you, some mainline churches are now adopting these things in their doctrinal statements. But it's only because they left God's word. They're drowning, but they don't want to take refuge in God. But when we change our perspective, then God gives us faith to believe. And that faith is very important. It's not just faith for us. It's faith for us to understand the ministry that he has for us. The faith to believe for others. You know, maybe a pastor and his wife come and they tell me their story. It seems impossible. I don't know the answer. But I go back in faith. God does. God has a way. My faith is in what God promises. I'm shooting off prayers to God. God, give me wisdom to understand what you want me to tell him.
Amen.
Keeping in touch with the Spirit of God is so important.
Now
let me go on a little bit more and talk about changes. Changes that must come. You know, sometimes we want things to stay the same. You know, sometimes maybe when you're single and you first go into ministry, you're so vibrant and strong. But now with all the struggles and you're caring, oh, how am I going to get some money to educate my children? You don't know what to do. I'm getting older, right? My hair, last time probably my hair wasn't all gray. It's like every week you discover a new weakness. I'm getting older, I can't do this, I can't do that. But that's just physical, right?
As we go through life, we start experiencing people that don't like us, people who talk against us. Right? We're going to run out of money. And you can just say, well, should I complain? Is God not being faithful? I want us to realize that we're going through a journey of life. And the miracles that you experience maybe won't be with you today that you had before. His promises are still with you. Some of us like to look on past experiences, but it's hard to bring them with us. I saw God so great and mighty, I was persuaded. Well, we have warnings in the book of Numbers for us. We have warnings from the book of Numbers. Remember they crossed the Red Sea. That was a powerful experience. They had no hope, and then they had great hope. The greatest power in the world, the Egyptian army, was devastated, gone. And so even till today, we see the old bright age of Egypt, and then all of a sudden, it drops to nothing. They had nothing more. They lost their wealth, they lost their army, in just what, 1 year? But they crossed over the Red Sea. They defeated their enemies. But on the way, they were tested.
Yeah.
And so in our lives, we are going to be tested for our own love for God. You got to adjust in your own lives, your expectations. And whenever you run into one of these difficulties, one of these walls, don't bring the past experience with you, but bring the God who made that experience with you.
Amen.
He's got something new. And so the walls we face in ministry and life, we will either grow through or we will die. It's your choice. And what I want you to do is agree with me now that it's always wise to choose God's way. I'm going to be a man or a woman that believes in the promises of God no matter what. Because when they ran out of food, they started complaining. They couldn't cross the Red Sea again to solve their food problem. No.
ဆရာတို့ခုနပင်လယ်နီကိုဖျက်လိုက်တဲ့အရာကအစားအစာပြည်တနာကိုလာမဖြစ်ရှင်းပေးဘူ
း But the God who brought them over was still with them when they didn't have food.
ဒါပေမဲ့ဆာမရှိတဲ့အချိန်မှာခုနပင်လယ်နီကိုဖျက်ကျော်ပေးတဲ့ဘုရားသခင်ရဲ့ထိုပြည်တနာကိုတခြားနေ့နဲ့ဖြစ်ရှင်းဖို့အစဉ်သစ်ဖြစ်နေပြီ
And God brought food. God brought water.
ဘုရားသခင်ကရှိတယ်ပေးတယ်အစားအစာလည်းပေးတယ်
That's how God is faithful.
ဘုရားသခင်ဟာကျွန်တော်တို့အတွက်ဘယ်သူမှသူ့လူတွေအတွက်သစ္စာရှိတဲ့ဘုရားသခင်ဖြစ်တယ
်. I've been living let's see my ministry that I started in 2000 it's 17 years now.
ကျွန်တော်ရဲ့မြေတော်များဟာကျွန်တော်2000တော့ခဲ့တဲ့2000မှာအစပြုရပေါ့တော့အခု16နှစ်ရှိပြီ.
You know before that you know I had a secure salary I was pastoring
အဲ့ဒီမှာတိုက်ခဲ့မှာတော့ကျွန်တော်ဒီတိအုပ်ဆက်တယောက်မလို့ပေါ့နော်လာစားကောက်ကောက်ရတယ
် And in America usually the pastoring they have more money they give but not always
America မှာဆိုလို့ရှိရင်အရင်တော့တိအုပ်ဆက်တယောက်ဖြစ်လာဖို့ဆိုရင်တော့လာစားတော့အစိုးရဆရာမလို့ဘူးအများကြီးရတယ်
but you have to teach them to tithe you have to teach them to believe yeah you still have to do that but the point is this you know but since I started this ministry I've been trusting God we have 8 children And God has provided for us for these 17
years. And also, when you say, I think that you are not going to be able to do it, you are not going to be able to do it. And I think that you are not going to be able to do it. And I think that you are not going to be able to do it. And I think that you are not going to be able to do it. And I think that you are not going to be able to do it.ဝယ်ဝယ်ကရှိဖို့လို့ပြရောကျွန်တော်အမှုတော်ပဲဆက်ဆောင်ပါဖြစ်တယ်အင်မတန်မှစိတ်ခေါ်ဖို့ရှိတယ်ဒါပေမဲ့ဖခင်ရှင်ဒီနေ့ချင်းကြီးမွေးဆောင်ရှောက်တဲ့ဘုရားသခင်ဖြစ်တယ
် We just have to trust him
ကျွန်တော်ကလုပ်ရှာပါရှိတယ်ဆိုရင်အဲ့ဖခင်ကိုယုံကြည်ယုံပဲရှိတယ
် 2.5 years ago so God brings us through another experience right oh my wife had to go into the doctors she was not feeling well
ကျွန်တော်လောကနဲ့နဲ့ခွဲလာပါဆိုကျွန်တော်အမျိုးသမီးတွေဖြားပြီးတော့ဆေးရုံတရတယ်
And so they found out oh yeah, you need to go to the hospital. And they found out she had heart disease. And that means either you get a heart transplant or you die. In the old days there was no such thing as heart transplant.
you know a solution allo bo bo no this shipping ga le ma tutat the bu
But I still wanted my wife, so I was always praying that God would heal her. But she was just in the hospital 3 days. They can't really do anything for her. They give her medicines, but the medicine just makes her heart slow. That's all. No healing. It's not like you take a pill and your heart is normal. No, it doesn't do that. Well, there's two parts of the story. So, how am I adjusting to change? Maybe my wife is going to die.
ဆိုတော့ကျွန်တော်စဉ်းစားတယ်အာကျွန်တော်မိသမီးကတည်ရတော့မယ်ထင်တယ်စီးလည်းမရှိဘူးပတ်စံလည်းမရှိဘ
ူး What does it mean to ministry? I have to go through all those things. So does she.
စဉ်းစားတယ်ဘာမို့တော့ဆောင်းတယ်ဆိုတာတော့ပါသေးတယ်ဗောနော်ကျွန်တော်ဒုက္ခရောက်နေပြီ
But first of all, I want to be open to what God wants. God, what do you want for our lives?
ဆိုတော့ကျွန်တော်ကပါလို့လို့ဆိုတော့ပထမဆုံးကျွန်တော်ဖရားသခင်ရှင်မှာတော့ကိုတော့ကျွန်တော်မိသားစုမှာကျွန်တော်အသက်တာမှာဘာဖြစ်စေချင်တယ်လဲကိုယ်အလိုတော်ကပါလဲဆိုတာအရင်ပေးတယ
် I love my wife but I don't worship her
ကျွန်တော်အမျိုးသမီးကိုကျွန်တော်ချစ်တယ်ဒါပေမဲ့သူ့ကိုကျွန်တော်မကူးကွယ်ဘူ
း I don't put my whole life dependent on her health I can't do that
တမန်ကျမ်းကျမ်းမာချစ်တဲ့ကျွန်တော်ဘဝတစ်ခုလုံးကိုပုံစံအနှံထားတာမဟုတ်ဘူးကျွန်တော်တက်လက်မှမတက်နိုင်ဘူ
း I'm going to worship God no matter what happens that's number 1
ဖြစ်နေမစတဲ့မတင်ပါတော့ကိုရောကိုကျွန်တော်အစင်မဲ့တစ္ဆာရှိပြီးတော့ကူးကွယ်ပါမယ်
And I might not be able to do what I did before, but that's okay. Doesn't matter.
အရင်တော့အလိုလင်မြားနဲ့လုပ်တဲ့ခါမှတော့ပြပြဆုံဆုံလုပ်ရတာပေါ့မရှိတော့ဘူးဆိုရင်လည်းကျွန်တော်နောက်ဆုံးမလားဆိုရင်ဘယ်နောက်ဆုံးမလဲဆက်လုပ်ပ
ါ Well, the first thing let me tell you is how God took care of the financial expense.
အဲ့တော့ဘုရားသခင်ကပထမဆုံးတော့ပါလုပ်ပေးတယ်ဆိုကျွန်တော်ပြောပြမယ်
medical expense is very expensive in America.
America ma solo si si ko ta mu ka ya si chi de lo lo dai ma tat dai.
I hope your math is good. I don't know how much money this is, but it would cost 3 days hospital $30,000.
So do 3 ya si yong tae ya de dollar 3000 jo Myanmar ne ne so think 3000 jo de 354 ya ni pa to kat de.
So that's a burden. That's number one burden, right?
Da mi ta su ba ma awon mwe mi shi de lo tot 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 le ti khai ni bi.
But the hospital said, "Well, you fill out these forms." I said, "What will the forms do?" I don't know. That's okay. I fill them out.
So si yong ma ya lo 3000 so si yong ga 3 ye pet tet ni de ha la. A 3000 so jet do si yong ga ke di form go phi lai ba de. So da le ba lo wa ma le. So da le to lo phi khai lo phi lai de.
We found out later the hospital covered all the hospital expenses, all the doctor expenses.
So now my tia ne si yong wa akong long ere ngwe go pepe lai de.
Amen.
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 And it's like, huh? How that happened?
Ha, but look at that. I'm on it in that.
The other one is that through many people praying across the world, my wife's heart was healed.
Not to the check ah. Yongji to dying ga through the ti ne lu dai di to no the me twa so down pe lo aku tu nalong ga kaung twa bi.
Amen.
Amen. In fact, I even took her on a trip. She doesn't usually travel with me, but I took her to Taiwan where we used to serve, and then her first time back since 1989. And then I took her, we had a marriage ceremony seminar in southern in Yangon, and she was with me.
So တော့ چ တော့အရင်တော့ဆိုမဖျားခင်တော့ဆိုခရီးတော်တိတ်မထွက်ဘူးเนาะအခုနောက်ပိုင်းဆိုရင်ကျမ်းမာလို့တိုင်ဝမ်မှာတခါလိုက်တယ်ရန်ကုန်မှာတခါလိုက်တယ်ခရီးတော်တဲ့နေရာမှာတော့မလိုက်နိုင်တဲ့အခြေအနေရှိကြတယ်ဖျားနဲ့ဆိုရင်အကုန်ဖြစ်တယ
် And so I say why did God bring us through that
စဉ်းစားကြည့်လဲအစမှစိတ်ပင်ပန်းစရာကောင်းပြီတော့ဖျားကိုညှိတော့စရာကောင်းတာဖျားသခင်ဒီတာတွေကိုဘာကြောင့်ကျွန်တော်မိသားစုမှာရောက်စေတာလဲ
Well we have Not everything always works out so nice, does it?
General Boa ma no, aya a long kaung myo myo lo a sin pi me lo ma tin sin chin bo.
So I have my oldest daughter, now she's I think she's about 38 now.
General ya tami a chi song a khu 38 nit law shi bi.
But she was waiting for the right guy for a long time. She married later.
So to a yau cha le o phaya ta ke ek chong pyo me ha o.
She married around
34.
And but she had hard time having child.
So to wa khali ko ya ko khe khe shi de.
And then she got baby.
So now ma khe khe
got pregnant.
Phaya thakin ga ne ma sa pi lo.
But the baby came at 20 weeks, only half the time.
So to khali ga le na ma pi be de mwe la pyan yo.
So the baby was delivered and was alive for like 3-4 hours and then died.
Kaliya ri at amla ma pi be na mui la ro nga na yi law be tet shi de pya te yo mui bi ma.
Not all stories are so happy are they?
Sin sa chi dai a phei tiao ni ne da ri ya sin sa ya khet de phit pyet ni ba be.
But you know, they're all experiences that give us choices to follow God.
ကျွန်တော်ဘဝမှာဘယ်လိုမျိုးမုံတိုင်းပဲတိုက်နေပါစေဘုရားသခင်ရဲ့နောက်ကိုဆက်ပြီးတော့လိုက်ဖို့ကအင်မတန်မှအရေးကြီးတယ
် That it's not what I want is most important
ကျွန်တော်ဘဝမှာဖြစ်ဖြစ်တဲ့အရာတွေဒီအရာတွေဟာကျွန်တော်တိုက်မြင့်တဲ့အရာမဟုတ်ဘူး
But the most important thing is that I love God with all my heart so
ဒါပေမဲ့အရေးကြီးဆုံးကတော့ကျွန်တော်ရဲ့ဘုရားသခင်ကိုကျွန်တော်စိတ်နှလုံးရှိသမျှငြင်ဆွမ်းရှိသမျှနဲ့ကြည့်ပြီးတော့သူ့နောက်ကိုလိုက်ခြင်းပဲဖြစ်တယ်
You see, we will face these choices every day, every year.
ကျွန်တော်နေ့ရက်စတိုင်းနှစ်တိုင်းဒီလိုမျိုးရွေးချယ်ဖို့လိုတိုင်းယုံကြည်သူတိုင်းရှိပါမယ
် And everyone becomes an altar where we can worship God.
အားလုံးဟာဘောနော်ရစ်ပလေဖြစ်တယ်ဘုရားရှင်ကိုပူဇော်တဲ့နေရာချီးမွမ်းတဲ့နေရာဖြစ်တယ်ကိုဟာ
And he's waiting for us to say, I seek you more than the answers that I want.
ကျွန်တော်လောမျက်စိနဲ့မြင်တဲ့အလို့ရတဲ့အရာတွေထက်လောကအရာတွေထက်ကိုရောကိုပဲကျွန်တော်ရှာဖွေနေပါတယ်ဆိုတဲ့အတတ်ကိုဒီခြေကနေဖျားရှင်ကြီးကြားချင်တာဖြစ်တယ
် Our lives are like a journey of life
ကျွန်တော်ဘဝဟာခရီးကိုသွားနေတဲ့ခရီးသွားတယောက်တည်းပဲအတူတူပါပဲ
In the book of Acts
we find that at certain times persecution broke out and the Christians had to scatter from their homes.
တမန်တော်ဝတ်ထုကျမ်းထဲမှာလည်းယုံကြည်သူတွေရဲ့အသင်းတော်မှာနှင်းပါနှိပ်စက်အကြီးမားကြီးရောက်လာတဲ့အခါမှာယုံကြည်သူတွေပြက်နှက်ထွက်ပြေးကုန်ပြီးတော့ရောက်တဲ့နေရာတိုင်းမှာဤဝင်ကလေးပြက်နှက်တယ်ဆိုတာကျွန်တော်တွေ့ရတယ
်. Acts 11:9 says this. So when those who were scattered because of the persecution that occurred in connection with Stephen. Acts 11, verse 19, excuse me.
Dono otu jan khan chi sette apeng ne sako ma. Ujang, gin se ching go khan ya yue, a yet yet to kwae pya to toro de, phi ne, ku paro anti au meo miya to ta yang toa yue, yura loro a ta tukapat te aro go ho pyo cha ye.
I just want to tell you that not everything always goes easy and smooth for Christians.
Kia jongji tu tiya otwe aya khat te chomwe pi lo a phit pyet da ma hou bu so jaro da le phu lo de.
Sometimes we get broken feet.
Ara cha jaro chi naw le ju da be.
Sometimes we scattered from our homes.
Ara cha jaro inga ne thop pi ya de a chin le shi ba be.
But it doesn't matter because God is with us. We want to step back and watch what God is doing. Do you realize when they were scattered what happened? That the Christians were scattered as evangelists all different places.
အဲ့မှာပြည့်နှံ့ပြီးတော့ဟာလာပြည့်နှံ့အောင်ထွက်ပြရတော့ငါလေဘုရားရှင်ထုတ်ကပတ်တော်ဒီတာရွေတာရွေပြည့်နှံ့တာကိုတွေ့
That was Acts 11.
အဲ့ဒါကတမန်တော်ဝတ်ထု7ကဟာ
And Acts 13 what do we find?
တမန်တော်ဝတ်ထု7မှာပါရှိတယ်တိလား
The church in Antioch.
အဲ့မှာအသင်းတန်တဲ့အသင်းတော်မှာဖြစ်နေပြီ
Where there was no church is now a strong church sending out missionaries.
အဲ့ဒီကုနာအခန်းကြီး7တုန်းမှာအသင်းတော်လုံးဝမရှိသေးတဲ့နေရာမှာအဲထွက်ပြေးရတဲ့ယုံကြည်သူရောက်လာတော့အခုအိမ်မတန်မှခုံအားကြီးတော့အသင်းတော်အဲ့မှာရှိနေပြီ
They had a choice
သူတို့ကပြန်လာရွေးချယ်စရာရှိတယ
် I left my house I left my family
ဟောငါမိသားစုကိုမထားခဲ့တယ်ငါအင်္ဂလိပ်ကိုမထားခဲ့တယ
် But you have a choice to worship God still
ဒါပေမဲ့တော့လောကအရာတွေအလုံးကြီးအထက်မှာသာရဖန်ခင်ကိုသာ
God went with them
ဘုရားသခင်ဟာသူတို့ထွက်သွားပေမဲ့ဘုရားကပါချက်ခဲ့တာမဟုတ်ဘူးသူတို့နဲ့အတူသွားတာ
And God will go with you
ဘုရားသခင်လည်းသင်နဲ့အတူရောက်တဲ့နေရာတိုင်းမှာတူပါရှိမှာ
He loves going with you
သင်နဲ့အတူသွားတာဘုရားသခင်ဒီအလိုချစ်ခင်ပဲလို့
Crossing that high mountain or going down that ravine
သူအဲမောင်တောင်ပေါ်မှာတက်တဲ့ခါမှာသူလည်းလိုက်တဲ့ပဒေစီလည်းသူလည်းလိုက်ရှိမှာဖြစ်တယ
် You are carrying forth his word
ဘုရားရှင်ထုတ်ကပတ်တော်နေတဲ့အတူထားပို့ပြီးတော့သွားရတာ
Yes you can I have to do this I understand
ငါဘယ်လိုလုပ်နိုင်မလဲမသိဘူးစိတ်ပြတ်တဲ့ချိန်ရှိမယ်ကျွန်တော်နားလေတယ
် Or it's your choice
Mix with you ချရမှာဖြစ်တယ
် That the God of glory is going with me to this village
ဒီရမှာဒီနေရာမှာဘုရားသခင်ရဲ့ဘုန်းတကူတော်ဟာကျွန်တော်နဲ့အတူသွားနေတယ်ဆိုတာသွားနေရင်လည်းသိရမယ်
It sometimes seems that God is hidden from our lives, but he's not.
ခါရကျတော့ဘုရားသခင်ကငါတို့ရဲ့ဘဝအထက်ကနေပုံကွယ်သွားသလားလို့ထင်တဲ့အချိန်ရှိတယ်။ဘယ်တော့မှပုံမကွယ်ဘူး
။ Now there's a lot of information coming to our minds now through the internet.
ကျွန်တော်ရဲ့စိတ်ထဲမှာဘုံအဖြစ်တော့ကောင်အင်တာနက်ဖြစ်အဖြစ်တော့အချိုးချောင်းဆုံးဝေရောက်လာနေတယ်ဒီထဲမှာ
I use it for my ministry. I use the internet, the good part.
တော့ internet သုံးပါတယ်ကျွန်တော်ရဲ့အမှုတော်မြတ်အတွက်ပေါ့နော် website ဒီပေါ်မှာတရားဟောချက်တွေတင်တယ
် But what information are you going to believe?
ဒါဆိုရင်ဆိုရင်ဘာတရားအချက်အလက်တွေကိုယုံကြည်ရမလဲ
What is most important in your life?
ဒီဘဝမှာဘာကအရေးကြီးဆုံးဖြစ်တယ်လဲ
I want my one daughter, she's 21 now. She says I'm going to get off Facebook. For a couple of weeks I'm going to just spend more time with God we have to build discernment into who we are and our relationship with God
ကျွန်တော်ဟာဘယ်သူလဲ ဘုရားသခင်ကကျွန်တော်တို့အကြမ်းမှာချိတ်ဆက်ဖို့ကဘယ်လိုဆက်ထိုင်ပြီးတော့တည်ဆောက်မလဲအဲ့ဒါကပိုအရေးကြီးတယ
် So how are you going to handle with struggles of life
ဆိုတော့ဒီဘဝမှာဒုက္ခပြဿနာတွေကိုဘယ်လိုလုပ်မလဲအဲ့ဒါယူပဲတစ်ချိန်လုံးကန်ပြီးတော့ဘုရားကိုနှစ်ခုစလုံးမလုပ်ဘူးတစ်ခုခုပေါ့ထားပြီးတော့ဘုရားကိုရွေးချယ်ဖို့လိုတယ
် It's especially hard when your spouse you're not getting along with him or her
ဆိုတော့ကိုယောက်ျားကိုမိန်းမကကိုနဲ့တတော်တယ် life ပါမလာတဲ့ခါကျတော့တတော်ဒုက္ခရောက်တယ်လင်များရှိတဲ့လူတွေ
Most people you can avoid, but husband, wife, you know, you keep banging into them in the house. You can't avoid. So these become very important choices.
Oh,
for me, to love my wife, always, to cherish her. It doesn't matter what mood she's in.
Tuka six soon be myna so poe le jano che ya ma be.
And for the wife, you know, to put up with her husband even when he's stubborn, not understanding.
And you the media to le ku yo cha blaw be sik ma chou ni ba se. E ku yo cha ko chip pho ming ma ya ta bo phit de.
Amen.
You see, you can't take your experience when you got married and all that hope and No, but you can take the God who gives you that hope with you to today.
But you can know how and me am you can know that nga ya cha yu nga me ma dilo dilo lo phit me lo sin ma chet ni ji che soe tha da. Ai ya dai set to lo ya me ma tin ne. Ai ya chan sin ni yu lo ma ya bu yu lo ya da phaya me phit de.
Amen.
Oh, we must pray for the power mighty spirit of God to work in our lives.
So lo tat ta ma တကူချင်းပါတော့ဖျားရှဲတကူတော့အလုံလုံဖို့ကိုတာတယ်ကျွန်တော်ဆွတောင်းလို့ရတာဖြစ်တယ
် So you see we have changes that are happening in our lives
ဆိုတော့ကျွန်တော်အသက်တာထဲမှာပြောင်းလဲနေတဲ့အရာကိုမထင်ထားတဲ့အတိုင်းဖြစ်နေတာကိုတွေ့ရမှာဖြစ်တယ
် And it offers us an opportunity to worship God
သူအပြောင်းအလဲတွေပြည့်နာလဲတွေကကျွန်တော်ကိုဖျားသခင်ကိုရွေးချယ်ဖို့ရန်ဆုံးဖြတ်ချက်ချတတ်ဖို့ရွေးချယ်စရာလာပေးတာဖြစ်တယ်
It's like us saying God's way can be trusted. I will trust him. Help me God.
So that you know the people get up and pray so she พระทခင်นีลันตาเลยใส่ชายาซုံးผิดเดแต่เจ้าโกรอกก็ตาเลยจนต้องชုံจีเดโกรอกก็จนต้องฉิดเดสุดะสกาโออเมนะพระก็เปลี่ยนเปียวโกผิดเด
And so God begins to bring renewal to our lives.
And hope, so တော့ဘောရကိုအခွင့်အရေးပေးတဲ့ခါမှာဘုရားသခင်ရဲ့တင့်ရတတ်တာကိုပြန်လဲပြုတ်ပင်ပြီးတော့တင့်ရတတ်တာကိုတိဆောက်ပေးမှာဖြစ်တယ်။ဘုရားအလုံးစားလို့တော့မှာ
။ Or we could choose to say I don't like what God's doing here.
ဘုရားသခင်ကဒီနေရာမှာတော့ဘုရားကတကယ်ပါမယ်ထင်တယ်ဗျာနော်။ငါရဲ့ယူဆတဲ့မတူဘူး။
I don't trust him. Why am I not as good as those people over there? Why does this have to happen to me? But don't you realize? Every one of you is important. And none of us have to carry Isaac up and sacrifice him. That's not our job. That was Abraham's test.
Yeah.
But you have a name.
And
you have a relationship with God.
And
you have your test.
What are
you going to do with it?
Any same boy that pa lo lo ko le
you see this is your opportunity temptation also becomes a point of worship
so za tui sao chin su la phaya thakin ko wa pyu ko kwe le dia a twa a kaung song phit de
sometimes we've failed in the past we need to repent
ta kha ra cha lo sa lo a tei ma shong ke bu le ya le shi me ya le cha lo naw ta ya le ya le
failures of the past does not mean failures for the future
အတိတ်မှာရှုံးခဲ့တာအနာဂတ်မှာရှုံးမယ်လို့ဆိုလိုဖို
့ Acts 3:19
တော့တမန်တော်ခန်းကြီး3အငယ်19မှာ
Repent therefore and return that your sins may be wiped away in order that times of refreshing may come from the presence of the Lord
သူကြောင့်သာရဖျားထာမှချမ်းဤသို့အချိန်ကာလအဒီရောက်လာ၍တင်တို့အဖို့လို့မှာခတ်ထားတော့ယေခတ်ထားတော်မူသောယေရှုခရစ်ကိုဆင်လွတ်တော်မူပြီအကြောင်း တင်တို့အပစ်များကိုပြည်စေခြင်းဟာနောင်တရရွေစိတ်ပြောင်းလဲခြင်းတို့ရောက်ကြလော
Do you see? If we turn back, we have the times of refreshing in our life.
နောင်တရပြီးတော့စိတ်ပြောင်းလဲခြင်းတို့ကျွန်တော်ရောက်ဖို့လိုပါတယ်အတိတ်ကမားနေတဲ့အ
တွက် So you might have places in your life I failed that test.
ကျွန်တော်ဘဝအသစ်တွေမှာလေကိုကြဆုံးခဲ့ဖို့ရဆုံးစားသွေးဆောင်ခြင်းတွေဆက်ဆင်းဖို့လေအများကြီးရှိပါတယ
် If you haven't repented from it, repent from it now.
အဲ့ဒီအရာတော့တင်တော့တမရသေးဘူးဆိုရင်အခုတော့တရပါ
And God will refresh your soul.
ဘုရားရှိခိုးတဲ့ဝိညာဉ်ကိုအသက်အစားဖြစ်စေပါပြီတဲ့
Once you fail doesn't mean you're rejected forever.
This just so care တာကဘုရားကတဲ့ကိုငင်းပယ်တာမဟုတ်ဘူး
He's waiting for you to come back.
သူကလည်းငင်းပင်တာပေါ့ပဲပြန်လာမှာပဲသူကဆောင်းတာ
He wants you to come back.
သူကလည်းပြန်လာတာဆောင်းတာ
He's calling your name to come back.
ဒီနာမည်နဲ့ကိုပြန်လာဖို့ခေါ်တာ
That all your sins can be put away.
ဒီနာမည်အားလုံးအဝေးကိုပြန်ရှာဖို့ပြတယ်
And then you can start anew with him.
ဘုရားနဲ့အတိတ်တော်ဘဝကိုစပြုဖို့ပြတယ
် I like the prayer that you all know I'm sure from 2 Chronicles 7 verses 13 to 14 about Solomon's prayer. When he built that new temple, he dedicated it with this prayer. Second Chronicles 7:13 to 14. If my people humble themselves and pray and seek my face and turn from their wicked ways, then I will hear from heaven, will forgive their sin, and will heal their land.
Nga na ma phit tamot do nga lo ro di ku 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 hlet cha ta phit nga myet na ko sha le su taung patana pyu ywe atama lan ko lwe shaung me နာဒီကောင်းကင်ဘုံ၌နားထောင်မယ်သူတို့အပစ်ကိုဖြေ၍သူတို့ပင်ကိုချမ်းသာပေးမည်သာသဝတ်ချုပ်ဒုတိယစာခန်းကြီးကိုနေပိုင်ငယ်24မှာ
And so again God was willing to put a prayer in place that whatever people would turn back to him he would forgive
ဒီနေ့ဘုရားရှင်ကတို့လူတွေဆက်နှော်တာကတော့ငါလူတို့ဟာကိုကိုကိုနှိတ်ချရွေးလို့ပြောတယ်ကိုကိုကိုနှိတ်ချပြီးတော့မြတ်ငါမျက်နာကိုရှာပြီးတော့ shut down ပြင်တယ
် So when
people ငါပြန်လာမယ
် When you give up on yourself or you give up on somebody else
တဆုတ်တူတယောက်ကိုအားကိုးခြင်းကိုကိုကိုအားကိုးခြင်းကလည်းအရှုံးတတ်ပြီးတော့
Just come back humble yourself
ဘုရားသခင်မျက်နာကိုရှာပြီးတော့ shut down ပ
ါ Pray and seek renewal
shut down ပါဘုရားရှင်ဒီတစ်ကိုအသက်ပြုတ်ပြီပါ
See God has a way
အတော့ဘုရားသခင်မှာနေလမ်းရှိတယ်သူ့နေလမ်းကိုပဲသူကြိုက်တဲ့ဘုရားဖြစ်တယ
် If we come to the Lord then he opens new doors for our lives
ကျွန်တော်ခရစ်ဘုရားသခင်ဆင်မှာလာတဲ့အခါမှာဘုရားသခင်ဒီကျွန်တော်ဘဝအတွက်တကားအသက်ကိုဖွင့်ပေးပါဖြစ
် We still might have some consequences from the past but we still can go on in hope
အတိတ်ကအရာတွေခုနလွတ်ခဲ့တဲ့ဖြစ်နေကြောင်းအကျိုးဆက်လေးတွေအခုမှခံစားနေတော့ဖြစ်နိုင်တယ်ဒါပေမဲ့အဆုံးမပေးနဲ့ဘုရားသခင်ကြီးအတွက်လမ်းအသစ်တွေအသက်တွေဆက်ဖွင့်ပေးဖို့ဘုရားရှိခိုးတယ်
။ So let me summarize and finish this message here with some thoughts.
အချင်းချုပ်အနေနဲ့ဒီအရာကိုကျွန်တော်ပြောချင်တယ
်။ God will use the difficulties in our life, the walls, the barriers, the persecution.
ဘုရားရှင်ကကျွန်တော်အသက်တာမှာရှိနေတဲ့အတားအဆီးတွေ၊နှောက်အရှက်တွေ၊အတိုက်အခိုက်တွေအားလုံးကို
the weaknesses
ကျွန်တော်အားနည်းချက်တွေကို
physical problems material or lack of money
paisan shabaje asataw la khana ko phya da chin dukha chut de chin ni a lo
to create new places of weakness in our life so that we can have more of Christ in us
de ayare a lo a phit crypto ye chin myet chin ko ta ywe chin dro khan sa nai pu a lo kha phya shin de a thong cha nai de thu a ne chet de
He wants us to use those changes in our life to rededicate our lives, to recommit our lives to Him, to reaffirm our dedication and love for Him. The problems we face in the church or in our own lives is not because the Word of God is
unreliable, not because of
them. ကျွန်တော်အသက်တာမှာအသင်းတော်တွေမှာရှိတဲ့ပြဿနာတွေဟာဘုရားရဲ့နှုတ်ကပတ်တော်တွေယုံကြည်စရာမကောင်းလို့မဟုတ်ဘူ
း It's because it is reliable that it is a refuge for all who turn to him.
ဘုရားနှုတ်ကပတ်တော်ဟာယုံကြည်စရာကောင်းပြီးတော့သူ့ကိုယုံကြည်တော်သူတွေအတွက်အကွယ်အကာခိုးလုံရဖြစ်တော့ကြောင့်ပဲပူဖြစ်တယ
် If you find yourself why should I worship you God?
ဟာကိုရောဘာသာကျွန်တော် what you cook when ရတာလေ
I want you to repent from that
အဲ့လိုမျိုးပေါ့နော်မင်းကမင်းတချင်အဖြစ်တော့တရားဖို့ကျွန်တော်ဖိတ်ခေါ်ချင်တယ
် I want you to see the problem is not God it's a problem is your stubborn unbelief
အပြစ်တနာကဖျားမဟုတ်ဘူးပြစ်တနာကတင်မယုံကြည်နိုင်တဲ့မာကျောတဲ့နှလုံးသားဖြစ်နေတယ
် you don't believe it's true anymore
ဒီကဘာတော့ဟောဟောမြောက်ဟောမလားလို့တန်တဲ့ရှိလာတယ
် You have other perspectives you compromised on your belief
တဲ့ယုံကြည်ခြင်းကိုအလွဲသုံးစားပြီးတော့တခြားအရာကိုပူယုံကြည်လာတယ
် The real problem the church faces is unbelief
ဒီကနေ့အသင်းတော်မှာအတိတ်ကအကြီးကျယ်ဆုံးသောပြဿနာကမယုံကြည်ခြင
်း God's still there
ဘုရားသခင်အမှရှိနေတယ်
and he's just ready to work in every one of our lives.
တို့တတတိတိမှာအလုပ်လုပ်ဖို့ရှိနေတယ်။ယုံကြည်သူတော်များများနေဖခင်ကိုတိတ်မယုံကြည်
ဘူး။ He's ready to shine his light into the darkest places on earth.
ဒီလောကမှာအမောင်ဆုံးနေရာတွေမှာသူ့အလေးတွေကိုထိုးပြနေတဲ့အချိန်ဖြစ်တယ်
။ And change for good always becomes when we humble ourselves, we repent.
တို့အတတကိုပြန်နှိပ်ချတုံ့ဝင်ချက်ကတဲ့အခါတိုင်းမှာပြောင်းလဲခြင်းအသစ်ပြုတ်ပြင်ခြင်းကျွန်တော်အတတမှာအစီအမဲရောက်ရှိလာမှာဖြစ်တယ်။
And through Christ any sin can be forgiven.
Christ tonight belo myo apit ma shu khot lot mo shi de.
There's no special sins that can't be forgiven. Everyone is buried at the cross.
Khot lot lo ma ya de apit so ti tat ma shi ba bo. Apit alone so lo de Christ tonight ta chu chein kha ya.
No, I've met up some Christians. They consider themselves second class Christians.
Ta chu ya nga ro ka ro Christian jong chi to so be me ha la.
They don't think I can ever be a first class Christian anymore. They blew it somehow. They made a mistake. That is unbiblical. Yes, we might make mistakes. But what?
တဲ့ကျွန်တော်ဘာလုပ်လို့ရသေးလဲ
He forgives.
ငါတို့ကိုခွန်လွတ်တယ်.
And he counts every one of us as first class people.
ယုံကြည်သူတအုပ်ချင်းစီတိုင်းကိုဖခင်တကယ်ပထမဆုံးတန်းစားမှာထားတယ်.
Amen.
Every one of you a first class God-filled believer.
ဖခင်တကယ်ဝိညာဉ်တော်ကပြည့်ဝသောယုံကြည်သူတိုင်းဖြစ်တဲ့ဒီမှာရှိတဲ့လူတွေအားလုံ
း. All authority in heaven and earth is Christ.
ကောင်းတဲ့မြေကြီးမှာရှိတဲ့ဗျာတကူတွေ
To live in us.
And it's a goal in a team at me la phit de.
Amen.
Carry out for his purposes for his glory.
And it's a goal of Christ or bow dot tin sha go set pro yu saung twa ba.
Let's close in prayer.
So don't you be so ta ya aw.
Lord, we thank you so much for your amazing love and care for us.
Gorosia pa gor ji ma ne sain daw chit chi pita chaung gor wo Jesus tin ma yi.
We would like to present a better life to you, but Lord, we have our failures.
ကိုယ်တော်ဖာကိုတော်ရှိတော်ဖာတန့်စင်းစွာအသက်ရှင်ခြင်းပါ၏ဒါပေမဲ့ကျွန်တော်အသက်တာမှာမှားတဲ့အရာတွေအများကြီးရှိပါတယ
် But we are sorry for them we repent from them Lord
to အမှားလေးတွေအလုံးအတွက်ကိုတော်ရှင်ကျွန်တော်နောက်တရပါ၏
We repent from our unbeliefs
ကျွန်တော်ရဲ့မယုံသင်္ကရှိတဲ့အတွက်တော့တောင်းပန်ပါ၏
We don't believe anymore that you're always good
No the I'm going to be by Isura ko tanaya shit တဲ့အတွက်တောင်းပန်ပါ၏
Sometimes we think you're good to others but not good to us
တခြားလူအတွက်ပဲကိုရောအကောင်းပြီးတော့ကျွန်တော်အတွက်တော့မကောင်းတယ်လို့ခံစားမိတဲ့အတွက်ကြောင့်လည်းတောင်းပန်ပါ၏
Forgive us Lord
ကျွန်တော်အပြစ်ကိုခွလွတ်ပါ
Let this become a time Lord where each one of us Lord recommit our lives to you
ဒီအချိန်ဟာကိုရောနဲ့ကျွန်တော်ပြန်လဲဆက်ကတဲ့အချိန်ကိုရောနဲ့ချိန်ဆက်တဲ့အချိန်ဖြစ်စေပါ
And the changes that we face sometimes very hard are also times that we want to worship you and choose to trust you
ကျွန်တော်ဘဝမှာဒုက္ခပြည့်နေတာမမြုံလိမ့်မယ့်ရင်ဆိုင်တဲ့အချိန်မှာလဲဘုရားသခင်ကိုတာလဲရွေးချယ်ဖို့ကိုးကွယ်ဖို့ရွေးချယ်တတ်တဲ့အသက်တာကိုလဲပေးတော်မူပါ
By the power of your almighty spirit and truth Lord wash away those wrong perspectives that wrong unbelief
ကျွန်တော်အသက်တာထဲမှာတင်မတင်ကမှုတွေတန်တရားတွေပေးတဲ့အမေအမားရအလုံးစုံကိုကိုရတကူတော်တမတရားအဖစ်ဖေရှားပေးတော်မူပ
ါ We come back humbly to the word of God
We're talking about on that nature so ရောက်ရှိလာပါ
Your word is truth Your word is tested.
And
we will trust in you. Bless us and help us. In Jesus' name we pray.
Amen.
This concludes this message on the Life Corps. Translated into Burmese from English. By Paul Bucknell. Produced by Biblical Foundations for Freedom. www.foundationsforfreedom.net. Releasing God's truth to a new generation.